The Voice of America in Burmese.
Mingla nyaja mashin. 2019 ခုနှစ်ဧပြီလ10ရက်နေ့တောက်ကြနေညဘက် VOA TV VOA season တွေကို American ပြည်အောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်မှာခုညပိုင်း season တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ကျွန်တော်လူပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စူရမနှစ်နှစ်တွေ့အရသာဆွေးရအောင်ချက်မှုအောင်ပြန်ရအောင် season ထားတဲ့အကြောင်းအာနာသိစေကောင်းဆောင်တွေကပြောလိုက်ပါတယ်။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းကဈေးတစ်ခုမှာဒီနေ့အမနဲ့စောပိုင်းတုန်းကအင်အားဖြင့်ဘုံးတလုံးပေါက်ခွဲရကနေလူ18ဦးထပ်မံနဲ့သေဆုံးပြီး48ယောက်တန်းရသွားပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံကနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ကကြံရှိနေတဲ့ခေါင်းဆောင်တချို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့နာဂရိုးရာစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီအစိုးရကိုတောင်းဆိုလိုက်ပါတယ်။
ဒီမှာနိုင်ငံရဲ့ရေးကိစ္စရမှာအခုဒီလိုပဲရင်းနှံမှုသူတို့မှဒီလိုထင်းထင်းလိုက်တယ်ဆိုတော့ကျွန်တော်တို့ဒ
ီနာဂရိုးရာစပ်ပေးနဲ့ယဉ်ကျေးမှုဗဟိုကော်မတီဥက္ကဋ္ဌဦးအောင်ထွတ်ကလက်ရှိအခြေအနေကိုပြောပြတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူအခြေခံပညာအထက်တန်းကျောင်းပြီးဆုံးတဲ့အထိတက်ခဲ့တဲ့ကျောင်းသားတိုင်းကိုအစိုးရအခြေခံအထက်တန်းပညာပြီးဆုံးကျောင်းလက်မှတ်ထုတ်ပေးဖို့စီစဉ်နေတဲ့အကြောင်းနိုင်ငံကျော်အမှုပညာရှင်တို့ချို့ဒီနှစ်တကြံကိုနှွဲဖို့ဘယ်လိုပြင်ဆင်နေကြသလဲဆိုတဲ့အကြောင်းနဲ့နောက်ပိုင်းမှာမြစ်တာလက်ဆောင်တကြံတေးတပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုထုတ်လွှင့်သွားပါမယ်။အခုအရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
ဆူရနိုင်ငံမှာနှစ်နှစ်တွဲအရသာဆွေးရအောင်ချက်မှုအောင်ပြန်ရအောင်စီစဉ်ထားတဲ့အကြောင်းအာနာသိစေကောင်းဆောင်တွေကပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲဆရာဆွေးမှုလူသားတွေပေါ်ကျွလွန်တဲ့ရာဆွေးမှုလူမျိုးတွေတပ်ဖြတ်မှုဆွဆွဲချက်တွေနဲ့အပြည့်ပြည့်ဆိုင်ရာရာဆွေးပြစ်မှုဆိုင်ရာတရားရုံး ICC ကအလိုရှိနေတဲ့တမန်ဟောင်းအိုမာအယ်ဘာရှားကိုဗန်နိုင်ငံမှာလွှတ်ပြောင်းပေးမှာမဟုတ်ကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်ချုပ်ကြီးအိုမာဇေအဗ်ဒင်းကပြောဆိုလိုက်တာပါ။တိုင်းပြည်ကိုအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့သမ္မတအောင်ကိုလေးလချာဆန့်ကျင်ဆန္ဒပြနေသူတွေကတော့အာဏာသိမ်းပြီးနောက်ပိုင်းထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကိုဖိစံပြီးမင်းညကဆက်လက်ဆန္ဒပြကြပါရစေ။ဆန္ဒပြသူတွေကစစ်ကောင်းဆောင်တွေရဲ့အုပ်ချုပ်မှုအစားအရသာဆွေးရခေါင်းဆောင်မှုကိုတောင်းဆိုနေကြတာပါ။တောက်ချန်နေဝပြုပြီးဆန္ဒပြသူတွေပို့ထုတ်လာလိမ့်မယ်လို့လည်းခန့်မှန်းထားကြပါရစေ။အမေရိကန်ပြည်အောင်စုကတော့ဆူဒန်စစ်တပ်အနေနဲ့ထင်းထင်းသိမ်းသိမ်းဆောင်ရွက်သွားဖို့နဲ့အဆိုရအုပ်ချုပ်မှုမှာအရသာတွေပါဝင်ခွင့်ပြုဖို့လည်းတိုက်တွန်းထားပါရစေ။ယောပတ်သမဂ EU ကလည်းအရက်ဖက်အုပ်ချုပ်မှုကိုအ мян ဆုံးလွှဲပြောင်းပေးဖို့တိုက်တွန်းထားတာပါ။နှစ်ပေါင်း30ကြာအုပ်ချုပ်ခဲ့တဲ့သမ္မတမရှိတော့တဲ့နောက်ပိုင်းလက်တွေ့ရင်ဆိုင်နေရတဲ့အခြေအနေတွေအရဆူဒန်နိုင်ငံမှာအပြောင်းလဲတွေပုံမတွေ့မြင်ရလိမ့်မယ်လို့လည်းဆန္ဒပြခေါင်းဆောင်တွေနဲ့အကဲခတ်တွေကခန့်မှန်းနေပါတယ်။သမ္မတကိုရာယူကဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့အကြောင်းကာဝေးဝန်ကြီးအဝတ်အဗ်နော့ဖ်မနေ့တုန်းကပဲရုပ်မြင်သံကြားကနေနိုင်ငံကိုကြေညာခဲ့တာပါ။တိုင်းပြည်မှာတည်ငြိမ်ရှိကြဖို့နဲ့ဆူဒန်နိုင်ငံရဲ့နေဆက်တွေကိုယာယီပိတ်လိုက်ပြီးည10နာရီကနေမနက်6နာရီထိညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းလဲကာဝေးဝန်ကြီးကကြေညာခဲ့တာဖြစ်ပါတယ်
။အင်တာနက်မှာအချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website တည်ထောင်သူ Julia Assange ကိုဗြိတိန်နိုင်ငံမှာဖမ်းဆီးလိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကြိုဆိုလိုက်ကြပါတယ်။အစိုးရလျှို့ဝှက်ချက်တွေကိုခိုးယူမှုတွေနဲ့အမေရိကန်အစိုးရဆွဲဆိုထားတဲ့အမှုတွေကိုရင်ဆိုင်နိုင်အောင်လို့အ мян ဆုံးလွှဲပြောင်းပေးဖို့လဲဂျာတာဘရီနီကပဲတောင်းဆိုလိုက်ကြပါတယ်။ Assange ကိုဥပဒေအရအရေးယူနိုင်တော့မှာဖြစ်တယ်လို့ Republican Party အထက်လွှတ်တော်အမတ် John Cornyn ကပြောခဲ့တယ်လို့ Democrat အထက်လွှတ်တော်အမတ် John Manchin ကလည်းဗြိတိန်နိုင်ငံကိုချေစုတင်တယ်လို့ပြောကြားခဲ့ပါတယ်။လန်ဒန်မှာရှိတဲ့တန်ယုံမှာခိုလုံခွင့်ဆက်မပေးတော့ဘူး။အက်ကွေဒေါ်အစိုးရကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာပဲအဆန့်ကိုမနေ့တုန်းကဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ WikiLeaks website ကနေဖွင့်ချခဲ့တဲ့အမေရိကန်အစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေကိုကွန်ပျူတာစနစ်ဖောက်ထွင်းပြီးခိုးယူခဲ့တဲ့နေရာမှာပူးပေါင်းကြံစီမှုနဲ့လည်းအဆန့်ကိုအမေရိကန်ကအလိုရှိနေပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ရဲ့အီးမေးလ်တွေကိုဖောက်ထွင်းခိုးယူပြီးWikiLeaks website ပေါ်မှာပဲဖော်ပြခဲ့တာဖြစ်ပါတယ်။ Democrat အထက်လွှတ်တော်အမတ် Richard Blumenthal ကတော့ Assange ကိုဥပဒေအရအရေးယူနိုင်အောင်လို့ American ကိုလွှဲပြောင်းပေးဖို့တိုက်တွန်းတယ်လို့သမ္မတရွေးကောက်ပွဲအတွင်းရုရှားကကြားဝင်နှောက်ယှက်ရမှသူ့ရဲ့အခန်းကဏ္ဍကိုဖော်ထုတ်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အစိုးရရဲ့ကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးလျှို့ဝှက်သတင်းအချက်အလက်တွေခိုးယူရမှပူးပေါင်းကြံစည်မှုနဲ့ဆွဲချက်တင်ထားပြီး American တမိုင်းမှာအကြီးမားဆုံးလျှို့ဝှက်သတင်းအချက်အလက်ခိုးယူမှုအဖြစ် American တရားရေးဌာနကပြောကြားထားပါတယ်။
ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းကဇေဒီကူမှာဒီနေ့မနေ့စော်ပိုင်းတုန်းကအင်အားဖြင့်ဘုံတလုံးပေါက်ခွဲရကလူ18ဦးထပ်မံသေဆုံးပြီး48ယောက်ဒဏ်ရာရသွားပါတယ်။ဘလူးချစ်စတန်ပြည်နယ်မြို့တော်ကွတာမြို့ကရှီယာမွတ်စလင်အများစုရှိရာအရက်ကဆိုင်းဆိုင်မှာထောင်ထားတဲ့ဘုံတလုံးပေါက်ခွဲတာဖြစ်ပြီးသေဆုံးသူတွေထဲမှာလူနည်းစုဝင်တွေအများအပြားပါဝင်တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။တိုက်ခိုက်တဲ့အကြောင်းရင်းကိုဖော်ထုတ်နိုင်မှုစုံစမ်းစစ်ဆေးသူတွေကြိုးပမ်းနေကြောင်းလည်းရဲတပ်ဖွဲ့ကပြောပါရယ်။ဒီနောက်ကလည်းတက်ခိုက်မှုတွေကြုံခဲ့ဘူးတဲ့ဇာရာကန်ချီဈေးတွေကအကြမ်းဖက်တက်ခိုက်မှုတွေဘယ်သူမှမလို့သူတို့လက်ချက်ဖြင့်ကြီးညာမျိုးမရှိသေးပါဘူးဒီနေ့တက်ခိုက်မှုပေါ်ဝန်ကြီးချုပ်အင်မရန်ခန်ကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်တက်ခိုက်မှုဖြစ်ခဲ့တဲ့ဘလူးချစ်စတန်ပြည်နယ်မှာတော့ကော့တွယ်ရီတောင်းဆိုနေတဲ့စစ်သွေးကြွတွေတရားမဝင်ဖွဲ့ဖြစ်တမတ်ထားတဲ့ပါကစ္စတန်တာလီဘန်ဖွဲ့နဲ့ RSS စစ်သွေးကြွအဖွဲ့တွေကိုတစ္ဆာခံသူတွေအခြေစိုက်လှုပ်ရှားနေကြတာပါဒီဖွဲ့တွေကရှီယာဟက်ဇရာလူနည်းစုဝင်တွေပါဝင်အရသားတွေလူကြီးတပ်ဖွဲ့ဝင်တွေကိုတက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းပြောဆိုလို့ရှိကြပါတယ်ဘလူးချစ်စတန်ပြည်နယ်ကအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေပြီးအာဖဂန်တာလီဘန်တွေနဲ့အဆက်အသွယ်ရှိတဲ့စစ်သွေးကြွတွေခိုးအောင်နေတယ်လို့ယူဆထားတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာတွေဦးရောက်လာတဲ့အတွက်ထိုးစစ်ဆင်မှုတွေပြန်ဆနေပြီလို့တာလီဘန်တွေကကြေညာခဲ့ပါတယ်အဆုံးသတ်လို့မရသေးတဲ့ဂျီဟတ်ဘာသာရေးစစ်ပွဲကိုဆက်လက်ဆင်နွှဲမှာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်နဲ့တာလီဘန်တွေကြားညီညာရေးဆွေးနွေးမှုတွေဆက်လုပ်နေတဲ့တစ်ချိန်တည်းမှာပဲစစ်စရေးရာသီပြန်ဆပြီလို့တာလီဘန်တွေကဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်တွေပြန်လည်ရုပ်သိမ်းရင်းနဲ့စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်အထူးကိုယ်စားလှယ်တွေနဲ့တာလီဘန်တွေဆွေးနွေးနေကြတာပါတာလီဘန်တွေရဲ့ဒီကနေ့ကြေညာချက်ကအဖွဲ့ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့အာဖဂန်နိုင်ငံအစစ်မြစ်ညီညာရေးကောင်စီခေါင်းဆောင်တယောက်ကပြောကြားပါတယ်တာလီဘန်အဖွဲ့ဟာစစ်တိုက်ဖို့ကိုအလေးထားတယ်ဆိုတာပြသလိုက်တာပဲလို့ညီညာရေးကောင်စီဒုတိယအကြီးအကဲအတာဦးရက်ရှ်မန်ဆာလမ်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံတဲကတာလီဘန်တွေထိန်းချုပ်ထားတဲ့နေရာတွေမှာ ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ရဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုယာယီဆိုင်းထားမှာဖြစ်တယ်လို့ဝန်ထမ်းတွေရဲ့လုံခြုံရေးအာမခံချက်ကိုလည်းပြန်လည်ရုပ်သိမ်းထားမယ်လို့တာလီဘန်တွေကကြာတာရင်းနေတုန်းကပြောကြားခဲ့ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမဲကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နစ္စန်ကားလုံငယ်ရဲ့အခြေခံအောင်ကားလုစကွန်ပေါ်အစိုးရရှိနေတဲ့ဘက်ကတရားဝင်ဆွဲချက်တွေတင်ဖို့ဒါမှမဟုတ်ရင်လည်းပြန်လွှတ်ပေးဖို့အချိန်ပေးတဲ့အနေနဲ့ April 22ရက်နေ့ထိဆက်လက်ထိန်းသိမ်းထားဖို့တိုကျိုတရားရုံးကဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့2010နဲ့2015ခုနှစ်ကြားကုမ္ပဏီတို့ရတဲ့သူ့ဝင်ငွေကိုတဝက်လောက်လျှော့ပြနိုင်အောင်မမှန်မကန်တင်ပြမှုနဲ့မတင်ကြတဲ့အတွက်နိုဝင်ဘာလထဲမှာပဲသူ့ကိုဖမ်းဆီးဖို့ရတယ်။မလဆန်မှာတော့သူ့ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးနစ္စန်ကုမ္ပဏီကဒေါ်လာ35သန်းကိုအမေရိကန်နိုင်ငံကအယောင်ကိုစဲထံလွှဲပြောင်းမှုဆွဆွဲခြင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲထပ်မံဖန်ဆီးလိုက်တာပါ။အမေရိကန်အယောင်ကိုစဲထံကငွေတွေဟာဂွန်ရဲ့ဇနီးဖြစ်သူပိုင်ဆိုင်တဲ့ကုမ္ပဏီတစ်ခုနဲ့တားဖြစ်သူပိုင်ဆိုင်တဲ့အမေရိကန်အခြေစိုက်ကုမ္ပဏီတွေကိုရောက်ကောင်းရောက်သွားနိုင်တယ်လို့လည်းဂျပန်သတင်းမီဒီယာတွေကဖော်ပြကြပါဗျ။ပြည်သူနိုင်ငံမှာရောက်နေတဲ့ဇနီးဖြစ်သူကာရိုဂွန်ကတော့စစ်စစ်မြေမြေခံမှုတွေမနေ့ကပဲတိုကျိုမြို့တော်ကိုရောက်လာခဲ့တာပါ။
မြောက်ကိုရီးယားနိုင်ငံရဲ့နိုင်ငံရေးရကော်မရှယ်ဥက္ကဋ္ဌအဖြစ်ခေါင်းဆောင်ကင်ဂျွန်အန်ကိုလွှတ်တော်ကပြန်လည်ရွေးချယ်လိုက်ပါတယ်။သူ့ရဲ့သူမတူတဲ့အတွေ့အခေါ်တွေလက်တွေ့ကြတဲ့ညံအမျှော်မြင်တွေနဲ့အတွေ့အကြုံရှိတဲ့ခေါင်းဆောင်မှုတွေကြောင့်ကင်ဂျွန်အန်ကိုကြာသပတေးနေ့ကပြန်လည်ရွေးချယ်ခဲ့တာဖြစ်တယ်လို့အစိုးရပိုင်း KCN နဲ့သတင်းကထုတ်ပြန်ပါတယ်။ကင်မာကိုရီးယားပြည်သူအားလုံးကိုကိုစားပြုတဲ့နိုင်ငံအုပ်ဆောင်ကြီးဖြစ်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားရဲ့ရုပ်ပြလွှတ်တော်ကနေကင်ဂျွန်အန်ရဲ့အနီးကပ်အကြံပေးဖြစ်တဲ့ချိုရုံဟေးကိုလည်းရုပ်ပြကောင်းဆောင်ယာတုပေးခဲ့ပါတယ်။သူ့အနေနဲ့မြောက်ကိုရီးယားနိုင်ငံကိုကိုစားပြုပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးကိစ္စတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်။ဒီယာတုကိုနှစ်ပေါင်း20လောက်တာဝန်ယူခဲ့တဲ့အသက်62နှစ်အရွယ်ကင်မြုံနမ်နေရာမှာချိုရိုဟေးကိုအစားထိုးလိုက်တာပါ။သူ့ကိုနိုင်ငံရေးရာကော်မရှင်ရဲ့ဒုက္ခဥက္ကဋ္ဌတစ်အဖြစ်လည်းယာတုနေရာအသက်မှာခန့်အပ်ထားလိုက်ပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာစစ်တပ်ဆစ်စင်ရေးတွေအတွင်းအဘူဆာရဲ့စစ်သွေးကြွဆင်းရောက်တည်ဆုံသွားတဲ့အကြောင်းဖိလစ်ပိုင်စစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။ရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းမှာလူသေပြောက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အဖွဲ့ဖြစ်စစ်တပ်ကဆစ်စင်ရေးတွေဆင်နွှဲနေတာပါ။ဆူလူပြင်းနဲ့ပါတီကူမျိုးကတောင်တူတက်တဲ့ဒေသမှာမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲလေးခုအတွင်းစစ်သွေးကြွဆင်းရောက်တည်ဆုံကြောင်းလည်းစစ်တပ်ကပြောပါတယ်။တည်ဆုံသူစစ်သွေးကြွအလောင်းနှလောင်းကိုရရှိခဲ့ပြီးစစ်တပ်ကလမ်းပြတော်တော်များလည်းဒဏ်ရာရသွားတဲ့အကြောင်းဖိလစ်ပိုင်စစ်တပ်ရဲ့အနောက်ဘက်မင်ဒနာဝဌာနချုပ်ကပြောဆိုခဲ့တာပါ။ ဟာဂျန်ဆဝါဂျန်နဲ့ရာဒူလာဆာဟီရွန်တို့ခေါင်းဆောင်နဲ့စစ်သွေးကြရင်ရ120လောက်နဲ့ပင်္ဂလာယဟန်ရေကျော်ကျေးရွာနီကပထမဆုံးရေဆိုင်တိုက်ပွဲကတော့အကြီးဆုံးဖြစ်ခဲ့တာပါဒီတိုက်ပွဲအတွင်းစစ်သွေးကျ4ဦးသေဆုံးပြီးပြန်လည်ဆုတ်ခွာတဲ့အချိန်မှာစစ်တပ်ကလိုက်လံရှင်းလင်းခဲ့တဲ့အကြောင်းလဲဖိလစ်ပိုင်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ဒီဆုံးသူစစ်သွေးကျရဲ့ထဲမှာတော့အရင်ကပြန်ပြီးဆွဲဖမ်းဆီးမှုတွေအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ကအလို့ရှိနေတဲ့ဆာဟီရွန်ရဲ့လူယုံတယောက်ဖြစ်သူဂျူလီအက်ကစ်လည်းပါဝင်တဲ့အကြောင်းဆူလူပြည်နယ်စစ်တပ်ပြောခွင့်ရတွေ့ရပုံမူကြီးဂျရယ်မန်ဖော့ကပြောဆိုခဲ့ပါတယ်
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကမ်းလွန်မှာ 6.8 ပြင်းအားနဲ့မြေငြိမ်လှုပ်ခတ်ခဲ့တာကြောင့်ဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ရပါတယ်။ကာယိုရန်ဒေသနဲ့တိတ်မဝေးလာတဲ့ပင်လယ်ထဲမှာအင်အားပြင်းငြိမ်ဒီကနေ့လှုပ်ခတ်ခဲ့တာမို့ဆူနာမီဒီလိုင်းကြီးတွေဖြစ်လာမှာဆိုရင်လည်းအတွက်တာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ပြီးတော့ဒေသခံတွေကိုအမြင့်ပိုင်းဒေသကိုတိမ်းချောင်ဖို့တိုက်တွန်းခဲ့တာပါ။ဒါပေမဲ့ငြိမ်လှုပ်ပြီးမကြခင်မှာပဲအန်ဒီယားရှိနိုင်တဲ့လှိုင်းလုံးကြီးတွေငြိမ်သွားတဲ့အတွက်ဆူနာမီသတိပေးချက်ကိုအာဏာပိုင်တွေပြန်ရုပ်သိမ်းခဲ့ပါတယ်။လူဝော့ကမြို့တောင်ဘက်မိုင်60လောက်အကွာတိုးလိုပင်လယ်ခွေးကိုဗဟိုပြုတ်ပြီးတော့မြေအောက်70မိုင်လောက်မှာမြေငြိမ်လှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါရယ်ထိခိုက်ပျက်စီးမှုသတင်းတွေတော့မသိရသေးပေမဲ့ငရင်တန်ကိုဆူလာဝေစီကျွန်းအလဲပိုင်းမှာရှိတဲ့ပေါလူးမြို့အထိတိတိတတ်တာခန်းစားခဲ့ကြရပါတယ်ငရင်ကြောင့်လူတွေထိတ်လန့်ပြီးလမ်းပေါ်တွေကိုပြေးထွက်ခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကလည်းပေါလူးမြို့မှာလူပေါင်း 3,000 ထက်မနည်းတေဆုံးခဲ့တဲ့အထိငရင်တန်ကြီးကိုအကြီးအကျယ်ခံထားခဲ့ရတာပါ Pacific သမုဒ္ဒရာတွေက Ring of Fire လို့တင်စားခေါ်တဲ့နေရာမှာတည်ရှိတဲ့ Indonesian နိုင်ငံမှာငရင်လှုပ်ခတ်မှုနဲ့မိတောင်ပောက်ကွဲမှုတွေမကြာခဏဖြစ်လေရှိပါတယ်ရှင
်တောက်ကြညာပိုင်းထိတန်းရောက်တဲ့တွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ကကြံရှိနေတဲ့ခေါင်းဆောင်တချို့ကိုအမြန်ဆုံးပြန်လွှတ်ဖို့နာဂရိုးရာစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီကအစိုးရကိုတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့မတ်လကငြိမ်းချမ်းရေးကိစ္စတွေဆွေးနွေးဖို့အတွက်ခန်းနီးမျိုးကိုတွားတဲ့အချိန်မှာNSCNK ကောင်းဆောင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးဒီနောက်ပိုင်း9ဦးကိုပြန်လွှတ်ပေးလိုက်ပြီးမြဲဆက်လက်ထိန်းသိမ်းခံထားရသူတချို့လည်းရှိနေတာပါအခုလိုဖမ်းဆီးထိန်းသိမ်းမှုတွေကငြင်းငြင်းကြိုးပမ်းနေတဲ့ကာလယုံကြည်မှုတိဆောက်ရမှာခက်ခဲစေနိုင်တာကြောင့်ဒါတွေကိုရှောင်ရှားသင့်တယ်လို့နိုင်ငံရေးအကဲခတ်တချို့ကထောက်ပြကြပါတယ်ဒီအကြောင်းကို VOA သတင်းတောက်မတ်မီခါသတင်းပေးပို့ထားပါတယ်ရှင်
အစိုးရတမရော်နဲ့စီးရီးပြိပခါမဖြစ်အောင်ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေဆွေးနွေးဖို့အတွက်နာဂအမျိုးသားဆိုရှလစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုနာဂရိုးရာစာပေနဲ့ယဉ်ကျေးမှုဗဟိုအဖွဲ့ကဖိတ်ကြားခဲ့ပြီးပြီးခဲ့တဲ့မလ၈ရက်နေ့ကအဲ့ဒီခေါင်းဆောင်တွေခန်းနီးမျိုးရောက်လာချိန်မှာတော့မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာပါစုစုပေါင်း10ဦးဖမ်းဆီးခံခဲ့ရပြီးဧပြီ5ရက်နေ့ကတော့၅ဦးကိုပြန်လွှတ်လိုက်ပေမဲ့ကျန်တဲ့သူတွေကိုမတရားအသိဆက်သွယ်မှုပုံမှဆက်ခွန်တင်တဲ့တရားစွဲဆိုဖမ်းဆီးထားစေဖြစ်ပါတယ်။ဒါကြောင့်ကြန့်ရှိနေတဲ့သူတွေကိုပါဆက်လွတ်ပေးဖို့နာဂရိုးရာစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီဥက္ကဋ္ဌဥအောင်ထွတ်ကတောင်းဆိုလိုက်ပြီးလက်ရှိအခြေအနေကိုခုလိုပြောပြလာခဲ့တာပါ
။ဦးကျော်ဝင်းစိန်တို့နဲ့တပါတဲ့ဟိုလုပ်တဲ့အဖွဲ့ဗျာ။စကန်းဟိုလုပ်တဲ့အဖွဲ့မဟုတ်ဘူးဗျာ။အေးကျွန်တော်တို့အဲ့ရနဲ့ပတ်သက်လို့ဘာမှသိမသိရဘူးဖြစ်နေကြဗျာ။အဆက်ပြတ်နေသူတို့တက်ထဲမှာထားရဆိုဘယ်မှလည်းပြုပွင့်မရှိဘူးအဲမသိရဘူးဖြစ်နေကြသူတို့ရဲ့တက်ထဲမှာရှိတယ်လို့ကျွန်တော်တို့သိရတယ
်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးအရေးယူထားမယ်ဆိုရင်အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားရေးအပိုင်းမှာအခက်အခဲရှိလာနိုင်တယ်လို့လည်းဥအောင်ထွတ်ကဆိုပါတယ
်ဒီလက်နက်ကိုင်တွေအပိုင်းနေရောဒီမြန်မာနိုင်ငံရဲ့ရေးကိစ္စတွေမှာအခုဒီလိုပဲရင်းနှီးမှုသူတို့မှဒီလိုထင်းထင်းလိုက်တယ်ဆိုတော့ကျွန်တော်တို့ဒီလိုအနေနဲ့ကလည်းလောကကိုင်းကအခက်အခဲရှိနေတော့လက်နက်ကိုင်းတွေအနေနဲ့လည်းအခက်အခဲရှိသွားနိုင်တယ်လို့ထင်တာပေါ့။နည်းနည်းနီးမြှောက်ဟောင်းဝေးသွားနေနိုင်တယ်လို့သုံးသပ်မိရပေါ့။အဲ့လိုတော့ကျွန်တော်တို့ကမဖြစ်စေချင်ဘူး။ခုပြည်တွင်းမှာကျွန်တော်တို့ငြင်းငြင်းချမ်းချမ်းနဲ့နေကျင်နေထိုင်ကျင်နေ။အဲကျွန်တော်တို့ပြည်သူတွေရဲ့ဆန္ဒပေါ့။
ပြီးခဲ့တဲ့မက်လာအစပိုင်းတုန်းကလည်းစကိုင်းတိုင်းနာကကိုပိုင်အုပ်ချုပ်ခွင့်ရဒေတာတကားကျေးရွာအနီးကနာကဌာနချုပ်စခန်းကို မြန်မာစစ်တပ်ကဝင်ရောက်စီးနင်းခဲ့ပြီးအဖွဲ့ဝင်အချို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။သူတို့ကိုမြန်မာစစ်တပ်ကဗမာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာမိသားစုဝင်တွေကိုယ်တိုင်မသိရသေးဘူးလို့လည်းဥအောင်ထုတ်ကပြောပါတယ်။ဒီလိုဖမ်းဆီးထိန်းသိမ်းထားမှုနဲ့ပတ်သက်လို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုပြန်လွှတ်ပေးဖို့စာရီပေးပို့ထားပေမဲ့အကြောင်းမပြန်သေးဘူးလို့လည်းသူကဆိုပါတယ်။နိုင်ငံရေးလှိလာတုံ့တက်သူတရင်စာဆရာဦးစီသူအောင်မြင့်ကတော့ငြိမ်းချမ်းရေးဆက်လုပ်ဖို့ဆိုရင်ငြိမ်းချမ်းရေးပါအချက်လက်တွေကိုလိုက်နာဖို့လိုအပ်တယ်လို့ထောက်ပြသွားပါတယ်။
ဒီရေးတီထောက်တဲ့ဒီမှာအရေးကြီးတီထောက်နေတဲ့အခွင့်အရေးကလူတွေနဲ့ပတ်သက်ရင်သူတို့ကိုဘာလို့မဆိုလိုက်ပြောပြရမယ်ဒီလိုမဟုတ်ပါဘူးတည်စေဥပဒေတွေရှိတယ်ပြီးတော့မှဟိုနှစ်ဖက်ဆိုရတဲ့စာချုပ်တွေရှိတယ်အဲ့ဒီစာချုပ်ပါအချက်တွေအတိုင်းကိုမဖောက်ချက်ဘူးဆိုရင်တော့ဒီလိုမျိုးသွားပြီးတော့မှတရားရုံးတင်တာတွေပါလေတော့မလုပ်ဖြစ်ဘူးပေါ့နော်ဟုတ်ဘူးဆိုရင်ဒါယုံကြည်မှုတွေကပြက်ပြားသွားမယ်လေအဲ့ဒါကတော့တော်လေးကိုပြီးဆိုင်ဖို့လိုပါတယ်
NSCNK အဖွဲ့ဟာတိုင်းဒေသကြီးအစဉ်အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးထားပေမဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာမရှိသေးပါဘူးအဲ့ဒီအဖွဲ့ကိုတော့စကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂကိုဝိုင်အုပ်ချုပ်ခွင့်ရဒေတာတကားရွာမှာအခြေစိုက်ထားပြီး2012ခုနှစ်ကတိုင်းဒေသကြီးအစဉ်အပြစ်ခတ်ရစေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပဲဖြစ်ပါတယ်ရှင
်ဒေါက်တာရှင်များရှင်မြမတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာလည်းဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်မြန်မာထိပ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာဆက်ဆံရေးတွေပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလို့ဆိုနိုင်ပါသလားမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလံ့အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါလိမ့်ရှင
်။ VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေတာပါ။မနေ့ပြန်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းအခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။အခြေခံပညာထက်တန်းကြောင်းပြီးဆုံးတဲ့အထိတက်ခဲ့တဲ့ကျောင်းသားတိုင်းကိုအခုပညာသင်နှစ်ကစပြီးအစိုးရအခြေခံထက်တန်းပညာပြီးဆုံးကြောင်းလက်မှတ်ထုတ်ပေးဖို့စီစဉ်နေတဲ့အကြောင်းအခြေခံပညာဦးစီးဌာနတာဝန်ရှိသူကပြောပါတယ်။ဒီလိုပြောင်းလဲလိုက်တဲ့စနစ်တွေကကျောင်းပြင်ပရောက်သွားတဲ့ကျောင်းသားဦးရေကိုလျှော့ချနိုင်မှာဖြစ်တယ်လို့လည်းပညာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီကျောင်းကိုမေးမြန်းထားတဲ့ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အထက်တန်းပညာပြီးဆုံးကြောင်းလက်မှတ်ကအထက်တန်းအောင်ရှုံးကိုဖော်ပြရဲ့လက်မှတ်မဟုတ်ပဲအထက်တန်းပြီးဆုံးအောင်တက်ရောက်ခဲ့တဲ့ဆိုရဲ့လက်မှတ်သာဖြစ်ပါတယ်။အထက်တန်းပြီးမြောက်ထားရဲ့လက်မှတ်ကိုရထားရဲ့ကျောင်းသားအနေနဲ့သူ့ကိုလက်ခံတဲ့အသက်မွေးဝမ်းကြောင်းအလုပ်ဒါမှမဟုတ်အသက်မွေးပညာသင်တန်းကြောင်းနဲ့ဘွဲ့ကျူဒီပလိုမာသင်တန်းမျိုးကာလာတူဒီပလိုမာတွေအဲဒီကတဆင်တက္ကသိုလ်ပညာအဆင့်ကိုပြန်ပြီးတက်လှမ်းနိုင်ကြောင်းအခြေခံပညာညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်က VOA ကိုပြောပါတယ်
အခြေခံပညာပြီးဆုံးကြောင်းလက်မှတ်ပေးဖို့အတွက်ကကျွန်တော်တို့ကစီစဉ်နေတယ်ဟုတ်တယ်ပြီးခဲ့တဲ့ဒီအခြေခံပညာကဏ္ဍပညာရေးမြင့်တင်မှုဖွံ့ဖြိုးတိုးတက်ရေးဒီနီနိုပလေပွဲမှာကျွန်တော်ဆွေးနွေးပြီးအဲ့ဒါဆွေးနွေးပြီးတော့အခုမင်းညုံ EC ကိုတင်ပြီးတော့ကျွန်တော်ခွင့်ပြုချက်တောင်းနေစာတီဖိကိတ်ရဲ့ပုံစံကကျွန်တော်တို့ဒီမနက်ကစာချုပ်ဦးစီးညွန်ချုပ်ကလက်မှတ်ထိုးထားတဲ့စာတီဖိကိတ်ဖြစ်မယ်တိုးတော်လည်းပဲတက်ဆိုင်ရာကျောင်းနေရာတစ်ဆင့်ဒီစာတီဖိကိတ်တွေကိုကျောင်းနေမှာကျွန်တော်တို့ကဒီ academic book ဖွဲ့တွေရှိမယ်ဒီ plate တယောက်က completion certificateကရတဲ့မရတဲ့ဆိုရဲသူရဲ့ criteria တွေ meet ဖြစ်မဖြစ်ဆိုတာကိုသူတို့အဖွဲ့အစုံဖြတ်ပြီးမှထုတ်ပေးမှာအမှန်တော့အရင်တော့က transfer certificate တွေပေးတယ်လို့ပဲအဲ့ဒီပုံစံနဲ့ပဲကျွန်တော်တို့ပေးမှဖြစ်တယ
်အခုပညာသင်နှစ်မှာတက္ကသိုလ်ဝန်ထမ်းကိုကျောင်းသား၈သိန်းခွဲလောက်ဖြည့်ဆို့ထားပြီးပုံမှန်အတိုင်းဆိုရင်၃ပုံ၃ပုံလောက်ပဲအောင်ချက်ရှိရပါကျန်တဲ့၂ပုံကတော့ပညာရေးပြင်ပရောက်သွားပြီးဆုံးရှုံးမှုဖြစ်သွားရတဲ့အတွက်အခုလိုသူတို့ကိုအထက်တန်းပြီးမြောက်ကျောင်းလက်မှတ်ထုတ်ပေးလိုက်ရင်တော့အခွင့်အလမ်းတွေအများကြီးပွင့်လာနိုင်တယ်လို့ညွန့်ချုပ်ဦးကိုလေးဝင်းကပြောပါတယ်တက္ကသိုလ်အများစုကတော့အထက်တန်းပြီးဆုံးကျောင်းလက်မှတ်နဲ့ကျောင်းဝင်ခွင့်ပြုမှာမဟုတ်တယ်လို့တက္ကသိုလ်ဝန်ထမ်းအောင်မြင်ထားတဲ့သူပြီးတော့ဝင်ခွင့်ထပ်ဖြည့်ခိုင်းတဲ့တက္ကသိုလ်တစ်ခုချင်းစီရဲ့စာမေးပွဲကိုအောင်မြင်မှပဲဝင်ခွင့်ရမှာပါတက္ကသိုလ်ဝင်ခွင့်စာမေးပွဲရဲ့အမှတ်နဲ့ဆုံးဖြတ်ပြီးတက်ခွင့်ပေးရတက္ကသိုလ်တွေလည်းရှိနိုင်ပါတယ်ဒါကတော့တက္ကသိုလ်တစ်ခုချင်းစီရဲ့ဖွဲ့စည်းပုံနဲ့ပဲဆုံးဖြတ်ကြမှာပါ အခုလိုစနစ်ပြောင်းလဲနဲ့ပတ်သက်လို့ဒီစနစ်ကိုအကောင်အထည်မဖော်ခင်မိဘဆရာတိုင်းဝန်ကြားမှာကြေကြေပြန့်ပြန့်သတင်းဖြန့်ဝေပေးဖို့လဲလို့ကြောင်းကျောင်းသားမိဘတချို့ကပြောပါတယ်ကျောင်းသားမိဘကိုခင်ထွေးကတော့
မိဘတွေကလည်းချုပ်ချုပ်ကပြောလို့ပေါ့ဒီနီးစက်ရတိုင်းဝိုင်းတော့ပြီးတယ်နီးစက်ရဆိုတာပြည်တိုင်းနဲ့ပတ်သက်ပြီးတော့လည်းလက်ခံမိတဲ့မိဘတွေလက်ရှိချုပ်မိဘတွေရှိတယ်လေဟိုဘယ်လိုပြောမလဲလက်လုံးလက်စားပေါ့နော်အဲ့လိုမျိုးမိဘတွေကြတော့ခွန်ပြောတော့ဒီပြည်တိုင်းနဲ့ပတ်သက်ပြီးစိတ်မသိလောက်ဘူးလားကျောင်းလည်းရှိတယ်ဆိုတာလေအဲပညာမှုလိုတယ်ဒီကျောင်းတွေကအဓိကကျောင်းတွေကတော့ကျောင်းပွင့်ရာတွေရောက်ပြီးဆိုရင်ကျောင်းဆရာဆရာမတွေပြောလိမ့်မယ်အဲ့လိုပညာမယ်ဆိုရင်တော့သူတိဖို့များတယ်နီးစက်ရပေါ့နော
်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုရာခိုင်နှုန်း30သာအောင်မြင်ကြပြီးမအောင်မြင်တဲ့80ရာခိုင်နှုန်းကျောင်းသားတွေအတွက်ဒီစနစ်ဟာကောင်းတဲ့အလားအလာရှိလာနိုင်လို့ကြိုးစားကြောင်းနဲ့ဒီအထက်တန်းပြီးဆုံးကြောင်းလက်မှတ်ကင်ထားတဲ့ကျောင်းသားတွေအတွက်လည်းတက္ကသိုလ်တစ်ခုချင်းစီကဝန်ဝင်ပေးကျင်တဲ့ဆိုရင်သူတို့ရဲ့မူဝါဒတွေထဲမှာထည့်သွင်းစဉ်းစားရမယ့်အချက်တွေဖြစ်လာကြောင်းရန်ကုန်နောက်ပိုင်းတက္ကသိုလ်ယူဝဘေးရဌာနကတိကဒေါက်တာဇော်မျိုးလိုင်က VOE ကိုပြောပါတယ
်။ဟိုတက္ကသိုလ်ရဲ့ဘယ်မှာစာရင်းနဲ့ကြည့်ဆွဲတဲ့အခါအခုဒီလက်ရှိဟိုအောင်လက်မှတ်ပြီးဆုံးကြောင်းလက်မှတ်တဲ့ကျောင်းသားတွေကိုရောသက်ဆိုင်တဲ့တက္ကသိုလ်တွေကဘယ်လိုသဘောထားမလဲအဲ့ဒါကတော့ကိုယ်ပိုင်ဦးချုပ်ကတက္ကသိုလ်ဖြစ်သွားပြီဆိုတဲ့အတွက်ဆက်စားမယ်ချက်ပြည့်နေကြတာပေါ့။အဲ့ဒီကဘယ်လိုလုပ်ပြီးရလို့လားကအခုလက်ရှိအကောင့်တွေပေါ်မှာဘူလာနဲ့ကဟိုချိတ်ချက်မရှိမရှိလုပ်ကြည့်ရရမလဲဆိုတော့သင်လာမယ်တပိုင်းတော့ပြူလာလိမ့်မယ်လို့ကျွန်တော်ပြောရမိတယ
်အထက်တန်းပြီးဆုံးကြောင်းလက်မှတ်ကိုအထက်တန်းပြီးဆုံးတဲ့အထိတက်ရောက်ခဲ့တဲ့ကျောင်းသားတိုင်းကိုပေးမှဖြစ်ပေမဲ့လည်းတက္ကသိုလ်ဝင်စာမေးပွဲကတော့ပုံမှန်အတိုင်းရှိနေဦးမှာလို့ဆိုပါတယ်ဒီစာမေးပွဲဟာဝင်ဝင်ထပ်ဖြည့်ရမယ်တက္ကသိုလ်ဒါမှမဟုတ်ရင်အမှတ်တောင်းတဲ့တက္ကသိုလ်တွေအတွက်အခြေခံစမ်းသပ်မှုအဆင့်အနေနဲ့ထားရှိဦးမှာလို့လည်းပညာရေးဌာနတောင်းအောင်ရှိသူတွေကပြောပါတယ
်ကိုစောထဲသတင်းပေးပို့ထားတာပါအခုဆက်ပြီးနားဆင်ရမယ်သတင်းလွှာမှာတော့မြန်မာနှစ်သက်ကိုကူးပြောင်းမယ့်အတားတကြံအကျိုးပွဲတော်တွေကိုနိုင်ငံအဝန်းပျော်ရွှင်စွာကျင်းပဖို့တာဆူနေကြသလိုဒီကနေ့မှာကိုပဲစတုဒီတာကျွေးပွဲအလှပွဲတွေနဲ့တကြံအကျိုးကျသူတွေလည်းရှိနေပါတယ်။နိုင်ငံကျော်အမှုပညာရှင်တချို့ကတော့ဒီနှစ်တကြံကိုဘယ်လိုနှွဲဖို့ပြင်ဆင်နေကြပါသလဲ။သူတို့ရဲ့နှစ်သက်ဆုတောင်းသံတွေကရောဘယ်လိုရှိပါသလဲ။ကိုကောင်းဆန်ဟင်းစူးစီးတင်ပြပေးထားပါရဲ့ရှင်။
မြန်မာတို့ရဲ့ရိုးရအတာတကြံနှစ်တကူပွဲတော်အကျိုးနဲ့မတိုင်ခင်တရင်တစ်ပတ်လောက်ကလေးကတကြံအကျိုးပွဲတော်ဆင်းနေမှုတွေကြိုတင်ပြင်ဆင်မှုတွေဇယံပွဲတွေနဲ့အတူတကြံရဲ့အငွေအသက်တွေကတော့နေရာတိုင်းမှာတွေ့နေရတာပါပြည်သူတွေတကြံပွဲတွေကိုဘေးကင်းလုံခြုံစွာဆင်နွှဲနိုင်ဖို့အတွက်ကိုတော့လုံခြုံရေးတွန့်မြင့်ဆောင်ကြဉ်မဲ့အကြောင်းအာဏာပိုင်တွေကပြောထားပါတယ်ရန်ကုန်မြို့မှာဒီနေ့တကြံမန်းတပ်တွေအရင်နှစ်ကထက်ပိုများသလိုလမ်းလျှောက်တကြံကိုလည်းအရင်နှစ်တွေကထက်ပိုပြီးစီစီကာကာကျင်းပဖို့ပွဲစီစဉ်သူတွေကပြင်ဆင်ထားကြတာကြောင့်ဒီနေ့ရန်ကုန်တကြံပွဲဟာအရင်နှစ်တွေကထက်ပိုပြီးစီကားဖို့ရှိနေတာပါဒီလိုအချိန်မျိုးမှာနိုင်ငံကျော်အမှုပညာရှင်တွေကလည်းနှစ်သက်ကူတကြံပွဲဆင်နွှဲဖို့ပြင်ဆင်နေကြပါပြီမအေးတောင်းလို့လူသိများတဲ့ရုပ်ရှင်သရုပ်ဆောင်မအေးဝီတောင်းကတော့နီဘီရောစကိုင်းနဲ့မတ်တပ်မှာပရိသတ်တွေနဲ့အတူတကြံပွဲနှွှဲမယ်လို့ဆိုပါတယ်
။အော်ဟုတ်ကဲ့ပါနှစ်သက်မှာအမျိုးတွေအကုန်လုံးစိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံပါစေလို့လူရင်းဆန္ဒလည်းတစ်လုံးတစ်ဝါးနဲ့ပြည့်စုံပါစေလို့ဆုတောင်းပေးချင်ပါတယ်။နောက်တစ်ခါကျဒီပူရတဲ့ကြောင်မို့လို့ရင်းမြတ်တောက်ဖို့လည်းမမိပါနဲ့လို့လည်းပြောချင်ပါတယ်ရှင်ဟုတ်
အခုလိုအခြေအခါမျိုးမှာတကြံအတန်ချက်အဖွဲဥဆောင်ဖွဲ့လို့ရှိတဲ့လူရှင်တော်ဦးမြတ်တကတော့ဒီနေ့အခက်အခဲတချို့ကြောင့်တန်ချက်မဖွဲ့နိုင်ဘူးလို့ဆိုပါတယ်။တကြံကိုမိသားစုနဲ့အတူနေအိမ်မှာပဲအေးအေးဆေးဆေးအနားယူဖြတ်သန်းသွားမယ်လို့ဆိုပြီးပြည်သူတွေအတွက်နှစ်သက်စွာခုလိုချေခဲ့ပါဗျာ
။မကောင်းတဲ့စိတ်တွေမကောင်းတဲ့အညစ်အကြေးတွေကျင်းစင်ပပျောက်ပြီးကောင်းတဲ့စိတ်တွေကောင်းတဲ့အဘောဓာတ်တွေပြည့်ဝလာစီဖို့အတွက်အတားအီနဲ့ဆေးကြောပြပြန်ပါလေ။ကြောင်မလို့မြန်မာနိုင်ငံတွင်းမှာရှိသောတိုင်းရင်းသားများအားလုံးနဲ့ကဘာမှာရှိသောအကြံကြသောမြန်မာတိုင်းရင်းသားများတိုင်းရင်းတိုင်းရင်းသားမြန်မာတိုင်းရင်းသားဆိုတဲ့ချင်းကရကေချင်းဘုံပြောမှာတော့ကိုယ်ချအကုန်လုံးပါပါတယ်။အဲတော့မြန်မာနိုင်ငံတွင်းမှာနေကြတာမဟုတ်လို့ဟာမြန်မာနိုင်ငံသားဆိုပြီးနာမည်တက်လိုက်တာပါ။အဲ့တော့မြန်မာနိုင်ငံတွင်းမှာမိတီးနေထိုင်ကြသောမြန်မာနိုင်ငံသားများနဲ့အတူကဘာမှာရောက်နေသောမြန်မာလူမျိုးများအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းစိတ်ချမ်းသာခြင်းစိတ်ချမ်းသာခြင်းအားလုံးပြည့်စုံပြီးတော့အေးချမ်းကြပါစေဒုက္ခတွေဝေးကြပါစေဒုက္ခတွေဝေးကြပါစေဘုဒ္ဓံသာသနံစီတံတိတ္တုဆိုတဲ့အတိုင်းသာသနာအထွတ်ရှိအောင်ဆောင်ရွက်နိုင်သောပုဂ္ဂိုလ်လူပုဂ္ဂိုလ်မြတ်တွေဖြစ်ကြပါစေလို့ဆုလိုကောင်းတောင်းပေးပါတယ်ခင်ဗျာ
အစိုးရနီနီခေစောကတော့ဒီနေ့ရန်ကုန်မြို့မှာရှိပြီးနောက်ဆုံးတော့ချနကီမန်တပ်မှာပြည်သက်တွေကိုဖျော်ဖြေဖို့ရှိတယ်လို့ပြောပါတယ်။နှစ်သက်မှာပြည်သူတွေကိုကျဲမှာစိတ်ချမ်းသာကြဖို့ဆူတောင်းတယ်လို့လည်းနီနီခေသောကပြောပါတယ်
။ဧတညာအားလုံးပဲမင်္ဂလာပါရှင့်နီနီခေသောပါ။ပြည်သက်တွေအားလုံးပဲလာမယ့်နှစ်သက်မှာစိတ်မချမ်းသာခြင်းနဲ့အတူတူအမေကြီးနဲ့ပတ်ဆိုင်မှာဆူတောင်းပါတယ်။
မြန်မာတက္ကသိုလ်ရဲ့နှစ်တစ်နှစ်အကုန်နှစ်ကူးကိုကူးပြောင်းတဲ့အချိန်မှာနှစ်ယောက်ကအညစ်အကြေးတွေကိုစေကြောတဲ့အနေနဲ့အတားအယီပပြန်းပြီးပျော်ရွှင်စွာဖြတ်သန်းမှုတာဆူနေကြသလိုရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်နိုင်ငံတော်မြို့ကြီးတွေမှာမြန်မာရိုးရာသံပွဲတော်ကျင်းပကိုပြင်ဆင်နေကြပါပြီ2019ခုနှစ်မှာမန္တလေးမြို့မှာစတင်ကျင်းပခဲ့တဲ့လမ်းလျှောက်သံကြံဟာဆိုရင်လေအခုဆိုတခြားတိုင်းနယ်ပြည်နယ်တွေမှာပါစတင်ကျင်းပရှိတာပါဒီနေ့တကြံမှာတော့ပြည်ပသိမ်စားတဲ့မြို့ကြီးတွေမှာပထမဆုံးအကြိမ်လမ်းလျှောက်တကြံပွဲတော်ကိုစီကားတိုက်မြင့်စွာကျင်းပဖို့စီစဉ်ထားပါတယ်။အင်းလေးမှာတော့ပထမဆုံးအကြိမ်ရေပေါ်တကြံကိုကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုကောင်းဆန်ဟင်းစူးစီးတင်ပြပေးထားတာပါ။အခုတော့နှစ်သက်ကူလက်ဆောင်တကြံတီးတချင်းတစ်ပုဒ်နဲ့ဖြိုပြီးပြီးဖို့အချိန်ရောက်လာပါပြီ။ဒီညအတွက်တော့ LSD ဆူထားတဲ့တကြံညက်နေဆိုတဲ့တချင်းကလေးနဲ့တကြံမြစ်တာတီးလက်ဆောင်ပေးခြင်းပါတယ်။မင်္ဂလာရှိတဲ့နှစ်ကူအချိန်အခါဖြစ်ကြပါစေရှင်။ဒီဆိုထားတဲ့တကြံညက်နေလို့အမိရတဲ့တချင်းကိုနားဆင်ခဲ့ရတာပါရှင်။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ10ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်တဲ့အခါမှာ
လူမှာတော့အတန်ကိုခွဲခြားရမှာအတန်ကျေလောင်မှုအတိုးအကျယ်ပေါ့နော်။နောက်အတန်ချိန်နှုံးမြင့်မှုတာယာတန်၊ဆုညာတန်ဆိုပြီးတော့အတန်
ဆုညာတန်နဲ့ပတ်သက်တဲ့သိကောင်းစရာတွေကိုယူပတိဒါပညာရှင်ဒေါက်တာပတိဒါတင်ပြောသွားတာပါ။နောက်ပိုင်းမှာပြည့်စုံကိုနားဆင်ရပါမယ်။ဒါပြင်အခြားအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အမျိုးသမီးကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာကအင်ရှင်ဖြစ်တာဝန်ယူခြင်းပါတဲ့2020အိုလံပိတ်အမျိုးသမီးဘောလုံးပွဲ AFC ခြေစစ်ပွဲဒုတိယအဆင့်အုတ်စု A မှာမြန်မာကအနိုင်ရရှိခဲ့တဲ့အတွက်ခြေစစ်ပွဲတတိယအဆင့်ကိုတက်သွားခဲ့ပါပြီ။ဒါဟာမြန်မာဘောလုံးသမိုင်းမှာပထမဆုံးချိန်ပဲဖြစ်ပါတယ်။မြန်မာဘောလုံးဖွဲ့ချုပ်အောက်မှာရှိနေတဲ့အခုလိုခြေစွမ်းပြနိုင်တဲ့မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ဂုဏ်ယူပွဲရာကြိုးပမ်းချက်တွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကစူးစီးတင်ပြပေးထားပါတယ်ရှင်။
သုံးသက်ပြည်သားစွာနဲ့ကြားယူတာဖြစ်ပါခင်ဗျာ။အဲတော့မာတိလေးပြည်သားတွေကတော့ဖက်ကူ၃ကိုးစီနဲ့ဒီကြားနဲ့
ဘောလုံး7နံပါတ်ကနေနော်။အဲ့ဒါကတော့ EPL 9ရက်နေ့ကမြန်မာကအင်ရှင်ဖြစ်မန္တလေးမြို့မန္တလာတီရိအကစားကွေးမှာကျင်းပခဲ့တဲ့2020 AFC အမျိုးသမီး Olympic ခြေစစ်ပွဲဒုတိယအဆင့်မှာအုတ်စု A အိန္ဒိယနဲ့မြန်မာအမျိုးသမီးအသင်းတို့ကစားရာမှာ၃ကိုး၂ကိုးနဲ့နိုင်နေတဲ့အိန္ဒိယအသင်းကိုပွဲကစားချိန်83မိနစ်မှာမြန်မာတိုက်စစ်မှုဝင်းသိင်္ကီထွန်းကဂိုးကန်သွင်းလိုက်တဲ့အတွက်အိန္ဒိယနဲ့မြန်မာ၃ကိုးစီတရေဖြစ်သွားခဲ့တာကိုပရိသတ်ရဲ့ဩဘာသံအခုလိုညံခဲ့တာဖြစ်ပါတယ်။တိုက်စစ်မှုဝင်းသိင်္ကီထွန်းရဲ့ခြေစွမ်းကလည်းချီကျူးစရာလို့ပြောရမှာပါ။အာကစားပွဲကြီးညာသူက
ဒီပွဲမှာမြန်မာတင်းရရှိခဲ့တဲ့သွင်းကို၃ကိုးစလုံးကိုမြန်မာတင်းရဲ့ကျွန်တော်မှခုနတိုက်စစ်မှုဝင်းသိင်္ကီတို့တူတွေရပဲ
။ High press ကနေပေါ်လာတယ်
2020ဂျပန်မှာ January နဲ့ February လတို့မှာကျင်းပမယ့်အမျိုးသမီး Olympic ဘောလုံးပြိုင်ပွဲတွေအင်ရှင်ဂျပန်အသင်းပြင်အသင်း7တင်းတို့ကဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်။ခုမန္တလေးမှာကျင်းပခဲ့တဲ့အုတ်စု A မှာမြန်မာ၊အိန္ဒိယ၊နီပေါ်နဲ့အင်ဒိုနီးရှား၄တင်းတို့ပတ်လည်ကစားကြရမှာမြန်မာကနီပေါ်ကို2ဂိုးတကူအင်ဒိုနီးရှားကို6ဂိုးတကူနဲ့အနိုင်ရပြီးအိန္ဒိယကတော့နီပေါ်ကို3ဂိုးတကူအင်ဒိုနီးရှားကို2ဂိုးဂိုးမရှိနဲ့အနိုင်ရတဲ့အတွက်ဒီဒုတိယအဆင့်ခြေစစ်ပွဲကနေနောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်နိုင်ဖို့ခုအိန္ဒိယဟာမြန်မာပွဲမှာ3မှအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်မြန်မာကတော့အိန္ဒိယနဲ့တရေဖြစ်ခဲ့ရင်ဂိုးအရေအတွက်နဲ့အနိုင်ရမှာဖြစ်တဲ့အတွက်ဒီပွဲဟာအိန္ဒိယအတွက်ရောမြန်မာအတွက်ရောသက်ထိတ်ရင်ပူပွဲလို့ဆိုရမှာပါအနိုင်ရမယ့်အသင်းဟာသက်ဆိုင်ရာနိုင်ငံတွေရဲ့သမိုင်းမှာပထမဦးဆုံးအမျိုးသမီး Olympic နောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်မှာဖြစ်တဲ့အတွက်အသင်းနှစ်သင်းစလုံးကအနိုင်ရဖို့အားခဲထားကြတာဖြစ်ပါတယ်။အိန္ဒိယအမျိုးသမီးအသင်းနီးပြားက
definitely there is pressure on both the teams
အသင်းနှစ်သင်းစလုံးအတွက်အနိုင်ရအောင်ကစားဖို့ကတကယ့်ကို pressure တွေများနေတာသိကြပါတယ်။အသင်းတစ်သင်းကခြေစစ်ပွဲနောက်ဆုံးအဆင့်ကိုတက်မှာမဟုတ်ပါ။ဒီနှစ်သင်းစလုံးကတော်ကြပါတယ်။ဒါကြောင့်ဒီပွဲဟာပရိသတ်တွေအတွက်စိတ်ကိုစိတ်လှုပ်ရှားရမယ့်ပွဲဖြစ်မှာပါ။
မြန်မာအမျိုးသမီးအသင်းနီးပြားကလည်း အသင်းကစားနည်းနဲ့ပတ်သက်လို့သတင်းမီဒီယာကိုအပွဲမတိုင်မီကအခုလိုပြောခဲ့ပါတယ
်ကျွန်တော်တင်ရပထမအပွဲမှာကစားပုံမကောင်းခဲ့ဘူးဒုတိယအပွဲကတော့အင်ဒိုနီးရှားနဲ့အားနည်းတဲ့တင်ပေါ့နော်ဒါပေမဲ့ကို့အသင်းရဲ့ကစားပုံလေးကလည်းတော်တော်လေးအဲပုံဖော်နိုင်တယ်ပေါ့ညံ့ညံ့လေးကစားနိုင်တယ်ပေါ့နော်အမှားယွင်းကတော့ဒါတော့လဲကျွန်တော်ရှိတာပေါ့လေဒါတော့အတင်းတိုင်းရှိတာပါပဲအမှားယွင်းကတော့ကောင်းတဲ့ဘက်ပုံများတယ်ပေါ့အခုလည်းအဲ့ပုံတရံရအောင်ပေါ့နော်နောက်ပထမပိုင်းမှာနေပူတဲ့အခါကျတော့ပူချင်းပြင်းတဲ့အခါကျတော့ပထမပိုင်းတော့safe energy ပေါ့နော်သူတို့အားမကုန်အောင်ဘလုံးမြန်ထုတ်မြန်လွတ်တဲ့ပုံစံမျိုးနဲ့တွားမယ်ဒုတိယပိုင်းကြာမှာတော့ဘရောင်းအဲတော့ဟိုအရင်တက်စစ်မစင်ခိုင်းဘူးပေါ့ပုံမှန်ပဲကစားပါမှာဒုတိယပိုင်းအပူချိန်နဲ့ကြာသွားတဲ့အချိန်ပေါ့အဲ့အချိန်မှာတော့ကျွန်တော်တို့တိုက်စစ်ဖွင့်ကစားပါဟုတ
်တုံးကိုစီနဲ့တရေကစားပြီးအချိန်ပို၄မိနစ်ပြီးမှာတော့ဘယ်ဘက်ကမှဂိုးထပ်မသွင်းနိုင်ခဲ့တဲ့အတွက်ပွဲပြီးသွားခဲ့ပါလေ
အကစားဝါလာရှင်ပြိတ္တာကခင်ဗျာ2020ခုနှစ
်ကျွန်တော်ကအစစ်တပ်က
ချစ်ပါမယ်ဦးလာပြပြန်ပွဲယူနီဖောင်းလုပ်ပေးပါအစားအပြားစစ်ချစ်ပွဲဝီယိုအစုအစုံပွဲစဉ်ပွဲပြီးဆုံးသွားခဲ့ကြပါလေ
Terrific hat trick
score ရေးပါလေပွဲစဉ်တွေဖြစ်တဲ့အမှာတင်းနဲ့အိန္ဒိယတို့နဲ့ပွဲပြီးဆုံးသွားခြင်းမှာတော့တစ်ဖက်ကို3-0စီတည်တဲ့
difference was the goalkeeper
ပွဲပြီးဆုံးသွားခဲ့ရောမြန်မာတင်းဟာအိုလံပစ်ပြ
န်မြန်မာအတင်းဟာအိုလံပစ်ချစ်စစ်ပွဲနောက်ဆုံးအဆင့်3ကိုတက်သွားပြီဖြစ်ပါတယ်အိန္ဒိယဘောလုံးအတန်းတွင်သတင်းတောက်ကခုလိုမြန်မာအသင်းရဲ့ခြေစွမ်းကိုချီချူလိုက်ပါတယ
် Myanmar have qualified to the next round from the group A and well played India the average age of
India မြန်မာအသင်းဟာအုပ်စုအိမ်မှာနောက်ဆုံးခြေစစ်ပွဲကိုတက်သွားခဲ့ပါပြီအိန္ဒိယအသင်းကစားခဲ့တာကိုချီချူပါတယ်အိန္ဒိယအသင်းကစားသမားတွေရဲ့ပြင်းပြအသက်က22နှစ်ပဲရှိပါတယ်မြန်မာအသင်းကလည်းခြေစွမ်းကောင်းတဲ့အတွက်အနိုင်ရသင့်ပါတယ်အိန္ဒိယအသင်းလည်းကောင်းပါတယ်ဒါပေမဲ့ပြိုင်ပွဲမှာနိုင်နာရှုံးနာကဓမ္မရာပါအိန္ဒိယကဒီကနေ့ပွဲရှုံးခဲ့တာဝမ်းနည်းစရာပါပဲ
ညီမအမျိုးသမီးအသင်းကပတင်ခင်မလာထွန်းဦးဆောင်တဲ့ခုလိုခြေစွမ်းကြောင့်တမိုင်းမှာမြန်မာအမျိုးသမီးဘောလုံးတင်ဟာအိုလံပစ်နောက်ဆုံးအဆင့်ခြေစစ်ပွဲကိုတက်သွားခဲ့ပြီဖြစ်တဲ့အတွက်နိုင်ငံအနေနဲ့ဂုဏ်ယူစရာလို့ဆိုရမှာပါဒါကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ခြေစွမ်းပြင်နိုင်ငံရဲ့အပီထောက်ခံမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံမယ်လင်းပြည်နယ်နေမြန်မာလက်ရေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကိုမေးကြည့်ခဲ့ပါလေ
။ခုပေါ့နော်။ဟို AFC Women Qualify ဒုတိယအဆင့်ပေါ့လေ။ဒါအောင်မြင်သွားတာဒါဗမာအမျိုးသမီးဘောလုံးကြီးလည်းကျွန်တော်ချီးကျူးရမယ်။ဘိုင်ကန်နာတက်ကူပေါ့ပထမတစ်ခါတော့လည်း Goal Cup တော့လည်းမြန်မာ Goal Cup Fly ကိုယူလာခဲ့တယ်။ခုဆိုရင်မြန်မာအမျိုးသမီးဘောလုံးကတိုးတက်လာတဲ့လမ်းစားတွေကြိုးစားလာတဲ့လမ်းစားတွေရှိလာတဲ့အခါကျတော့ကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ကအားပေးပေးရမယ်ဝိုင်းဝန်းပေးရမယ်မြန်မာအမျိုးသမီးဘောလုံးတွေကကိုယ့်လိုအောင်မြင်လာတဲ့အတွက်မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကတောက်ကနေပြီးတော့ကျွန်တော်ကောင်းကောင်းမွန်မွန်နဲ့ပံ့ပိုးပေးရမယ်ခင်ဗျအဲ့ဒါတခုလည်းကျွန်တော်မြင်ပါတယ်ခင်ဗျကျွန်တော်တို့မြန်မာအမျိုးသမီးဘောလုံးအတင်းပေါ့နော်အဲ့လိုတိုးတက်လာပြီဆိုရင်ပံ့ပိုးပေးဖို့အရာတွေအများကြီးရှိတယ်ဗျအစားအသောက်အနေထိုင်ကျွန်တော်တို့ဝေးကြီးရအဲ့လိုပန့်ပိုးပေးမယ်ဆိုရင်တော့အဲ့လိုကျူးကျူးဆန်းဆန်းတက်လာမယ်ရွယ်ပုံးပြီးပြမပြီးမှအများကြီးရှိပါတယ်နောက်တစ်ခုပြမပြီးမှတိတလောက်ကမြန်မာအမျိုးသမီးများဟိုပထမတန်းအဆင့်အနေနဲ့ကစားတာမြန်မာပြည်မှာ၄သင်းပဲရှိပါတယ်၄သင်းနဲ့တော့ကျွန်တော်တို့ဟိုထွက်လာဖို့တော့မလွယ်ဘူးပေါ့ခင်ဗျာဒါကြောင့်မို့မြန်မာအမျိုးသမီးဒီကောင်းကောင်းမွန်မွန်နဲ့ဘောလုံးပြီးတိုးတက်လာမယ်ဆိုရင်တော့လုတ်ပြီးနိုင်ငံတကာကကျွန်တော်တို့ကနောက်ကနေပတ်ပိုးမှုတွေအများကြီးလိုတယ်ရွေးပုံးသေးတွေချာထုတ်ပေးရမယ်နောက်တစ်ခုကဗမာပြည်မှာဘောလုံးကွင်းတွေအများကြီးဖြစ်ပေါ်ရရည်ကြီးတယ်ခင်ဗျာမြန်မာပြည်မှာဘောလုံးသမားကောင်းတွေထွက်လာပေါ်ရအာကစားကွင်းမရှိပဲဗမာသွားကစားလို့မြန်အောင်ပေတရာဘောမှာကစားလဲဗမာပြည်မှာပြဿနာရှိတယ်ဒါကြောင့်မို့အာကစားကွင်းတွေပေါ်ထွက်လာပေါ်ရရည်ကြီးပါတယ်ကျွန်တော်လည်းဘောလုံးသမားတယောက်ပဲကျွန်တော်တို့ကစားပြီဆိုရင်ကြည့်ရင်ကစားကောင်းကစားတက်လာမကစားတက်လာတဲ့ကစားရနဲ့ကစားကွက်ညင်းညင်းလေးနဲ့ဆလာပပကစားရတယ်ကျွန်တော်ပြီးခဲ့တာကုတင်းကပရင်ဖြစ်တဲ့ခေမလာထွန်းနောက်ဂူချိန်ကြီးကျွန်တော်၃သင်းစလုံးမှာပြန်ကြည့်မယ်ဆိုရင်ဝင်းသိင်ကြီးထွန်းကျွန်တော်နေပေါ်နဲ့တက်မှလည်းနှစ်ကိုသွင်းခဲ့တယ်နောက်အင်ဒိုနီးရှားနဲ့၆ကိုကိုပြီးမှလည်းသူနှစ်ကိုသွင်းခဲ့တယ်ခုနောက်ဆုံးအိန္ဒိယနဲ့ပွဲမှာလည်းသူက၃ကိုစလုံးသူပဲသွင်းယူလာခဲ့တယ်ဆိုတော့ဝင်းသိင်ကြီးထွန်းကခုတကယ်ဟိုအမရဲ့အမအမျိုးသမီးတင်ရဲ့တက်ဆစ်မှုတူးလို့ပြောရမယ်။သူကိုသွင်းခဲ့လို့ပဲဒီလိုသူအများဆုံးဒီလိုသုံးပွဲသလုံးမှာသူဥဆောင်ပြီးကိုသွင်းခဲ့လို့ပဲကျွန်တော်တို့ပြမအမျိုးသမီးပေါ်လုံးနဲ့အခုတက်တရားဆင်းကိုတက်ရောက်ခဲ့တယ်။အဲ့လိုအမျိုးသမီးတွေပေါ်ထွက်လာတဲ့နေရာမှာဗမာပြည်မှာလည်းနေရာနှံ့မြဲမှာရှိပါဦးမှာ။သူတို့ကစားကွက်လေးတွေလှတယ်၊တ ွန်းထုတ်တိုက်တဲ့ကစားတဲ့ဖိဖိမမရှိတဲ့လိုအပ်ရင်လိုအပ်တဲ့နေရာမှာလိုက်ပြီးတော့ဖြည့်ဆွမ်းပေးနိုင်တဲ့အားလေးတွေမြင်လာတော့သူတို့ရဲ့နောက်ဒီလိုဟာမျိုးလေးတွေကိုဆက်ပြီးတော့ပန့်ပိုးပေးမယ်ဆိုရင်တကယ်အားသမားကောင်းနေအများကြီးထွက်လာပါလိမ့်မယ
်မြန်မာအမျိုးသမီးဘောလုံးတင်ဟာ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးအဆင့်မှာ44ရှိတာလည်းဖြစ်ပါတယ်မြန်မာအမျိုးသမီးဘောလုံးတင်ဟာ2019ဖေဖော်ဝါရီလကအိန္ဒိယနိုင်ငံဘွန်ဘေဇွားမြို့ကလင်ကာအကစားကွေးမှာကျင်းပခဲ့တဲ့နီပေါ်အီရန်အိန္ဒိယတို့ပါဝင်တဲ့လေးသင်းတို့ဖြင်ပြိုင်ကစားရာမှာလေ2019ရွှေဖလားဆုကိုဆုခူးခဲ့တာလည်းဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်
ဒေါ်လလတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါသောတာရှင်တို့ကနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့တောက်ကြညာထုတ်လွှင့်ချက်အစီအစဉ်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့ဒီတစ်ပတ်သုတဆုံလင်အမေရိကန်တခွင်မှာပြည်သူ့ဂုဏ်ရည်ဆုရှင်ကိုဘယ်လိုရွေးချယ်သလဲဆိုတဲ့အကြောင်းအမေရိကန်ပြည်အောင်စုအခြေစိုက်ပြည်သူ့ဂုဏ်ရည်အသင်းဥက္ကဋ္ဌကိုထိန်လင်းကိုကိုအောင်ကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်
2019ခုနှစ်အတွက်ပြည်သူ့ကုန်ရည်စုကိုပေါ့လေဒီမန္တလေးစီပင်တရားအဖွဲ့ကိုချီးမင်းလိုက်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဘာကြောင့်အခုလိုမျိုးရွေးချယ်ခဲ့လဲဆိုတဲ့အကြောင်းအရင်ဆုံးစပြီးတော့ရှင်းပြပေးပါလား
ဟုတ်ကဲ့ဘာကြောင့်ရွေးချယ်ခဲ့လဲဆိုတဲ့ဟာကတော့ကျွန်တော်တို့ဒီနှစ်စဉ်ချီးမင်းနေတဲ့ပုံစံအတိုင်းပါပဲတကယ်တော့ကျွန်တော်တို့အစိုးပြုလွှာတယ်ပေါ့နော်အဲဒီအစိုးတင်အစိုးပြုကြတယ်အသင်းအဖွဲ့တွေလူပုဂ္ဂိုလ်တွေအဲ့လိုဒီတရားနေပြီးတော့ကျွန်တော်တို့ကပြည်သူ့ဘုံကြီးအတင်းရဲ့အစည်းအဝေးစည်းကမ်းနေရပြီးတဲ့ခါကျလှုပ်ထုပ်လုပ်နည်းတွေနဲ့အချင်းချင်းကျွန်တော်တို့ရွေးချယ်ပြီးတော့သွားတာပါပဲ
ခါတိုင်းဆိုလို့ရှိရင်ပြည်သူ့ဘုံကြီးဆုရှင်ဖြစ်ရွေးချယ်တဲ့အခါမှာဒီအများကျိုးတွေဆောင်ရွက်နေတဲ့ပရဟိတဒီတူးချင်းပဲဖြစ်ဖြစ်တချို့ဒီအဖွဲ့အစည်းတွေပဲဖြစ်ဖြစ်ရွေးချယ်တာမျိုးဖြစ်ပါတယ်ဒီနှစ်ကတော့ဒါဟိုအစိုးရအဖွဲ့အစည်းဆိုတော့လေဘယ်လိုအကြောင်းအကျောင်းနဲ့အခုလိုမျိုးရွေးချယ်ဖြစ်သွားတယ်လဲဆိုတဲ့အကြောင်းလည်းရှင်းပြအောင်
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ကပြည်သူ့ဘုံကြီးအတင်းအနေနဲ့啊ပြည်သူ့ဘုံကြီးစုရေးချယ်တဲ့အခါမှာအစိုးရအတင်းအဖွဲ့ပဲဖြစ်ဖြစ်အစိုးရဝန်ထမ်းပဲဖြစ်ဖြစ်အဲ့ဒါမျိုးတွေကျွန်တော်ဒီကြခွဲထားတာတွေမရှိဘူးခင်ဗျပြီးခဲ့တဲ့နှစ်တွေကိုပြန်ကြည့်မယ်ဆိုရင်ဥမာဒေါက်တာတမင်းထွတ်တို့ဒေါက်တာနန္ဒာဝင်းတို့ဆိုရင်ဒါတကယ်အစိုးရဝန်ထမ်းတွေပါပဲကျွန်တော်တို့ဒီလိုရှေ့ပိုင်းမှာလည်းအဲ့ဒါမျိုးရွေးချယ်ခဲ့တာတွေရှိပါတယ်ခင်ဗ
ျဒေါက်တာဟိုတမင်းထွတ်တို့ဝါတို့ကြတော့အစိုးရဝန်ထမ်းဆိုပေမဲ့သူတို့ကပရဟိတအလုပ်တွေကိုလည်းသူတို့တက်နိုင်သမျှလုပ်တယ်အခုဒီစီဗင်သားရအဖွဲ့ကြတော့သူတို့တွေအနေနဲ့ဒီပရဟိတဆိုပြီးတော့ဟိုတီးတန့်အဲ့လိုမျိုးလုပ်တာမျိုးရောရှိပါလား
အဓိကတော့ဟိုကျွန်တော်တို့ဒီမြို့တွေမှာဖြစ်နေရတဲ့ဒီဟိုမှာပြင်ကျူးကျော်ကိစ္စတို့နောက်ပြီးတော့ဒီစစ်တမ်းကောက်တဲ့ကိစ္စတို့ဘာလို့အဲ့ဒါမျိုးတွေပေါ့နော်ဒီမြို့ပြနဲ့ပတ်သက်တဲ့ဒီအချက်လက်တွေစုဆောင်တဲ့ဟာတွေနောက်ပြီးတော့ဒီမြို့ပြဖွံ့ဖြိုးရေးကိစ္စတွေအဲ့ဒီဟာတွေကတော့ဟိုတာမန်ကြည့်မယ်ဆိုလို့ရှင်တော့အစိုးရဝန်ထမ်းတွေကဒီအစိုးရအလုပ်ကိုလုပ်တယ်ဆိုတဲ့ဟာမျိုးတွေတော့ဒါကသမယိုးကြအနေနဲ့မြင်ရမှာပဲပေါ့နော်ဒါပေမဲ့လည်းအဓိကတော့ကျွန်တော်တို့ကဟိုအရင်ခစ်များနဲ့မတူဘဲနဲ့အခုခစ်တစ်စနစ်တဲ့ကိုဥတည်နေတယ်ဆိုတဲ့သဘောမျိုးဖြစ်နေပြီပေါ့နော်အဲ့လိုကာလမျိုးမှာဟိုပုံမှန်လုံနေကြမဟုတ်တဲ့ဟိုတကယ်ပဲလှုပ်ဆောင်တဲ့အလုပ်တွေကိုတို့လှုပ်ဆောင်ထားတဲ့ဆိုတဲ့အထောက်အထားတွေလည်းအများကြီးရှိပါတယ်ခင်ဗျအဲ့ဒါတွေကိုလည်းကျွန်တော်တို့ကြည့်ပြီးတော့ရွေးချယ်ကြတာဖြစ်ပါတယ
်ဆိုတော့စုအနေနဲ့ရောဘာတွေချီးမြှင့်မလဲဆိုတဲ့အကြောင်းလေးနည်းနည်းလောက်ရှင်းပြပြပါအောင်ခင်ဗျ
ဟုတ်ကဲ့စုအနေနဲ့ကတော့ပုံမှန်ပဲကျွန်တော်တို့ဒီစုတစ်စိတ်ရှိပါတယ်ပြည်သူ့ဘုံကြီးစုအနေနဲ့တော့စုတစ်စိတ်ဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ဒီအမေရိကန်ဒေါ်လာ1000ဖြစ်ပါတယ်ဒါကတော့စုငွေပေါ့နော
်စုရှင်နေအနေနဲ့ဘလို့ကိစ္စတွေမှာဒီရရှိတဲ့စုကြီးတွေကိုပြန်ပြီးတော့ဟိုအသုံးချတာမျိုးတွေရှိပါလဲ
အဓိကတော့ကျွန်တော်တို့ကဒီစုရင်းငွေတွေကိုကျွန်တော်တို့ချီးမြှင့်တဲ့အခါမှာကျွန်တော်နှောင်ချိုးမဲ့ချီးမြှင့်တာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဒီစုရှင်တွေကသူတို့ကြိုက်တဲ့နေရာမှာအသုံးပြုနိုင်ပါတယ်ခင်ဗျာဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုစုလက်ခံရရှိတဲ့လူတွေဟာဘယ်လုပ်ငန်းတွေမှာပဲဒါတွေသုံးရမယ်ဘယ်အလုပ်တွေမှာပဲဒီဟာကိုရင်းနှီးမြှုပ်နှံရမယ်ဆိုတာမဟုတ်ပါဘူ
း2019ခုနှစ်အတွက်အထူးစုရှင်တွေအကြောင်းလေးပြောပြပေးအောင်ခင်ဗျာ
2019ခုအတွက်ကတော့ကျွန်တော်အထူးစုရှင်4ဦးရွေးချယ်ထားပါတယ်အဲ့ဒီထက်မှကတော့ကျွန်တော်တို့မတန်ဆန်းဆရာမတော်ဤငင်းရှိပါတယ်ကျွန်တော်ဒုရဲမှုဟောင်းမိုးရနိုင်ရှိပါတယ်ကလင်းညံကုန်ကမ်ပိန်းရှိပါတယ်
ကျွန်တော်တို့ဒီကချင်တိုင်းရင်းသူ master sign တွေဖြစ်ပါတယ်ခင်ဗ
ျဆိုတော့ဒီအထူးဆုရှင်တွေကိုကြတော့ဘယ်လိုဆုချီးမြှင့်လဲဆိုတော့ပြောပြပြောအောင
်ဟုတ်ကဲ့ခင်ဗျအထူးဆုရှင်တွေကိုတော့ဆုတစ်စိတ်နဲ့ဒေါ်လာအထောင်စီဖြစ်ပါတယ်ခင်ဗျအထူးဆုဆိုတာကတော့ကျွန်တော်ပြည်သူ့ဂုဏ်ကြီးဘ ਹੁ အလုံးမှုဆောင်အဖွဲ့အစည်းပြီးတော့ရွေးချယ်ပြီးတော့ချီးမြှင့်တာပါခင်ဗျ
ဒီနှစ်ပေါ်လီဒီစုပေးရွေးချယ်တာမှာအမည်စင်းတင်သွင်းကြတဲ့လူပေါင်းဘလောက်လောက်ရှိပါလဲ
စုစုပေါင်းဆိုရင်တော့ဒီကျွန်တော်တို့အသင်းအဖွဲ့လူပုဂ္ဂိုလ်30ကျော်လောက်ရှိပါတယ်ခင်ဗျဒါတွေကတော့ကျွန်တော်တို့ဟိုပေးကြအမည်စင်းထုတ်ပြန်တာမလုပ်ပါဘူးခင်ဗ
ျဆိုတော့ဟိုခါတိုင်းနှစ်တက်စားလို့ရှိရင်ပိုနည်းလာလားပိုများလာလားအခုလိုမျိုးအမည်စင်းတင်သွင်းတဲ့ဟိုအရေးအတွက်ကအ
ရင်နှစ်လောက်ပါပဲခင်ဗျအ
ဲ့လိုအမည်စင်းတင်သွင်းတဲ့အခါမှာဒီဥမာမြန်မာပြည်တွေကလူတွေကပဲအဓိကဝိုင်းပြီးတော့ရွေးချယ်ပေးကြတာမျိုးလားဒီပြပရောတခြားဒီနိုင်ငံတွေရောအဲ့လိုမျိုးအမည်စင်းတင်သွင်းကြတာမျိုးရှိပါလားခင်ဗ
ျရှိပါတယ်ခင်ဗျကျွန်တော်တို့ပြည်တွင်းပြပမှာရှိတဲ့တဦးချင်းနေရာပဲဖြစ်ဖြစ်နောက်ပြီးတော့ကျွန်တော်တို့ဒီမှာပြည်သူ့ဘုံကြီးအသင်းအဖွဲ့တွေမှာရှိတဲ့ဌာနခွဲကလူပုဂ္ဂိုလ်များအဲ့ဒါမျိုးတွေအကုန်လုံးပေါ့နော်ဘယ်သူမှဆိုအမည်စင်းတင်သွင်းနိုင်ပါတယ်ခင်ဗျအမည်စင်းဟိုတင်သွင်းပြီးတော့မှပဲကျွန်တော်တို့ဒီအဆိုပြုလာဟိုလက်ခံရရှိတဲ့အမိစင်းရင်းတွေရပဲရွေးတာဖြစ်ပါတယ်ခင်ဗျာ
ဒီဆုရှင်အမိစင်းတင်တဲ့အခါပြည်ရင်းတွေကပုံများလားပြပနဲ့အမိစင်းတင်တဲ့နာပုံများလား
ပြည်ရင်းကများပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီပြည်သူကိုရင်ဆုချင်းမလားအခုဆိုရင်တော့ဆယ်ချိန်မြောက်ရှိပြီပေါ့လေဆိုတော့မြန်မာပြည်မှာဟိုတုန်းကတော့ဒီတိတ်မလွတ်လပ်သေးတဲ့အချိန်မှာတည်းကစပြီးဆုချင်းမလားဆိုတော့အခုလိုအချိန်နဲ့ဘာများကွာခြားမှုတွေရှိပါလဲ
သူချင်းမြင့်တဲ့ဟာကတော့ဘာဖြစ်ဖြစ်ကြွားချတာကတော့ကျွန်တော်တို့မလွတ်လပ်တဲ့အချိန်ကာလဆိုရင်တော့ကျွန်တော်တို့ဒီစုရှင်နေနဲ့ဆက်သွယ်ရတဲ့ကိစ္စတွေပြီးတော့ဒီစုတွေကိုကျွန်တော်တို့မြန်မာပြည်ကိုရောက်အောင်တဲပြီးတော့စုရှင်တွေကိုတွားပြီးတော့ပေးရတဲ့ကိစ္စတွေအဲ့ဒါမျိုးတွေကတော့တော်တော်များများကျွန်တော်တို့ကဟိုကြိုးပမ်းပြီးတော့အခက်အခဲတစ်စုံတစ်ရာကိုကြောဖြတ်ပြီးသွားရပါတယ်အခုကတော့ဟိုဘာပဲဖြစ်ဖြစ်ကျွန်တော်တို့ပုံဝင်လင်းလင်းဖြစ်တဲ့အခါကျတော့ထင်သာမြင်သာလည်းပို့ပြီးတော့လုပ်နိုင်ပါတယ်ခင်ဗျ
ဆိုတော့အခုဒီ10နှစ်တာခီးလန်းရှောက်မှာရောဒီအခက်ခဲတွေနောက်တစ်ခုကဒီကိုဒီလောက်အချိန်ကာလဒီခီးပေါအောင်လှုပ်ဆောင်နိုင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပြောအောင်ခင
်ဗျဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ပြည်သူ့ကောင်ကြီးအသင်းမှာကဟိုဒေတာမျိုးစုံအမြင်မတူတဲ့လူတွေမျိုးစုံပေါင်းစုပြီးတော့ကျွန်တော်ဖွဲ့စည်းထားတာဖြစ်ပါတယ်အဲ့တော့အများရဲ့ဆန္ဒနဲ့ကျွန်တော်တို့ကလှုပ်ဆောင်တဲ့အခါမှာဟိုတခါလေးမှာတူးချင်းမဖြစ်ဖြစ်ဟိုအသင်းကျွန်တော်ဌာနခွဲတွေနဲ့ဟိုတစုံတရာပေါ့နော်ကျွန်တော်တို့သူ့ယူရွေးချယ်တဲ့အခါလေးမှာဟိုသဘောထားမတူတဲ့ကိစ္စတွေလည်းရှိပါတယ်ဒီလိုမျိုးအမြင်မတူတဲ့သဘောထားမတူတဲ့ဟာတွေကိုကျွန်တော်တို့ကြော်ဖြတ်ပြီးတော့အားလုံးကဟိုအများဆုံးဖြတ်တဲ့ဟာကိုကျွန်တော်တို့ဒီလိုက်နာပြီးတော့စုစုစည်းစည်းနဲ့ချက်ပြီးတော့လှုပ်ဆောင်ကြလို့ဒါအခုလောက်ထိကျွန်တော်တို့ချက်ပြီးတော့လုပ်နိုင်တာဖြစ်ပါတယ်ခင်ဗျာ
ဆိုတော့နောက်နှစ်အတွက်ဒီပြည်သူ့ကောင်ကြီးစုပေးပွဲကိုရောဗမာကျင်းပမှာပါလဲ
ကျွန်တော်တို့အခုစုကျင်ညာပွဲကိုတော့ကျွန်တော်တို့ကစင်ကာပူမှာကျင်းပပါမယ်အဲ့တော့စုပေးပွဲကတော့ကျွန်တော်တို့ကဆက်လက်ပြီးတော့တိုင်ပင်ဆွေးနွေးပြီးတော့မှစုပေးပွဲကိုတပေါင်းနဲ့ကျင်းပနိုင်မလားဆိုဒီမဟုတ်မြန်မာပြည်မှာပဲကျင်းပမလားဆိုတဲ့ကိစ္စပေါ့နော်အဲ့ဒီဟာကိုတော့ကျွန်တော်တို့ဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ်
ဒီပြည်သူ့ကောင်ကြီးစုချင်းမြင်ပွဲကိုတော့အမေရိကန်ပြည်တော်စုပေါ့နော်အရီဇိုနာပြည်နယ်ဖီနစ်ခ်မြို့မှာကျင်းပသွားတာပေါ့ဘယ်မြို့မှာဘယ်တော့ဒီစုပေးပွဲလုပ်ဖြစ်မလဲခင်ဗ
ျစုပေးပွဲကကျွန်တော်တို့ဒီနှစ်ကမန္တလေးမြို့မှာဖြစ်မှာပါမန္တလေးမြို့မှာကျွန်တော်တို့အခုဧပြီလ28ရက်နေ့မှာလုပ်မှာဖြစ်ပါတယ်ခင်ဗျ
ပြည်သူ့ကောင်ကြီးဆူရှင်ကိုဘယ်လိုရွေးချယ်သလဲဆိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ပြည်သူ့ကောင်ကြီးအသင်းဥက္ကဋ္ဌကိုထိန်လင်းကိုကိုအောင်ကမေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ခဲ့ရတာပါရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော် VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တောက်ကြညဘက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့တကြံကာလမှာစုညံတန်တွေနဲ့ပျော်ပွဲဆင်လေးရှိကြတဲ့အလျောက်စုညံတန်နဲ့ပတ်သက်တဲ့တည်ကောင်းစရာတွေကိုယူပဗေဒပညာရှင်ဒေါက်တာပဒေတာတင်နဲ့ဒေါခင်မျိုးသက်တို့ကဆွေးနွေးတင်ပြပေးထားပါတယ်ရှင်။
မြန်မာနှစ်တကူအခါသမယမှာလူငယ်အများစုကစုညံတန်တွေနဲ့ပျော်ပွဲဆင်ဖို့အတွက်ကြိုးစားလေးရှိတာမို့ဒီတစ်ပတ်တော့စုညံတန်နဲ့ပတ်သက်တဲ့သီကောင်းစရာလေးတွေကိုပြောပြပေးပါရစေ။ကားနဲ့မော်တော်ဆိုင်ကယ်တွေမှာစုညံအက်ဇော့တွေတက်ဆင်ပြီးမမောင်းအောင်စကိုင်းမြို့မှာစပြီးလုပ်နေပါပြီ။ရင်းစည်းကမ်းနဲ့မညီဘဲမောင်းနှင်နေတဲ့စုညံအက်ဇော့ပိုက်တွေဟာပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတာကြောင့်ဒါကိုအားလုံးသတိပြုလာစေဖို့ဖမ်းမိတဲ့စုညံအိဇောပိုက်350ကိုစကိုင်းမြို့တော်ခမ်းမရှိမှာဧပြီလ10ရက်နေ့ကအများသိအောင်ဖျက်ဆီးပြခဲ့တာပါစုညံတန်အပါဝင်အတန်တွေကိုကြားနိုင်စွမ်းဖြစ်တဲ့တောတာအာယုံမပျက်စီးစေဖို့ဟာတိတ်ကိုအရေးကြီးတယ်လို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
ဒီတော့တအယုံနဲ့ခံစားမှုကနေဉာဏ်ပွင့်လင်းရာအသိပညာတိုးတက်ဖို့ဖြစ်ပါတယ်။အဲဒါကြောင့်တော့တအယုံမပြောက်ဖို့နားလေမသွားဖို့သိအရေးကြီးပါတယ်။လူမှာတော့အတန်ကိုခွဲခြားရမှာအတန်ကျေလာမှုအတိုးအကျယ်ပေါ့နော်။နောက်အတန်ချိန်နှုံးမြင့်မှုတာယာတန်စုညာတန်ဆိုပြီးတော့အတန်ကိုအများခွဲခြားတတ်မှတ်ပါတယ်။သိပ္ပံဒီချက်ကြလေဒီလိုပဲခွဲတာပါပဲ။အတန်တော့တအယုံမှာအတန်ဖြစ်ဖို့လူမှာလက်ခံနိုင်တဲ့အစိတ်ပိုင်း receiver ရှိရမှာပဲ။ဥပမာအားဖြင့်အတန်တွင်းရဲ့မိုက်ခရိုဖုန်းရှိမှဖြစ်တယ်လို့နားရှိမှဖြစ်မှာပါမိုက်ခရိုဖုန်းရှိပေမဲ့မိုက်ခရိုဖုန်းပြည့်နေရင်တအားကတ်អော်လေဒီမိုက်ခရိုဖုန်းကနေအတန်တွင်းလို့မရပါဘူးဘာသာမှဖမ်းလို့မရတယ်လို့ပဲနားမကြတော့နားလေးပင်လေပြည့်နေတဲ့မိုက်ခရိုဖုန်းအတိုင်းမှာပဲဒါကြောင့်နားကောင်းဖို့အလွန်အရေးကြီးပါတယ
်အတန်လိုင်းတုံခါတဲ့ချိန်နှုံးပေါ်မူတည်ပြီးအတန်ရဲ့ကြားနိုင်စွမ်းကိုတွက်နိုင်တယ်လို့ကြားနိုင်စွမ်းထက်လွန်သွားတဲ့အတန်တွေကိုလည်းအသုံးချဖို့အတွက်လုပ်နိုင်ပါတယ်
။သိကောင်းတဲ့လူရဲ့နားဟာချိန်နှုံး10စက္ကန့်မှာ25ချိန်တုံခါမှုကနေ10စက္ကန့်မှာအချိန်2000ကျော်အထိသာကြားနိုင်စွမ်းရှိပါတယ်။ဥပမာအားဖြင့်ဟိုဗျောတို့ပတ်မကြီးတို့တီးရင်ကြားရတဲ့ချိန်နှုံးက10စက္ကန့်မှာသူ့ရဲ့ခါနှုံးကအချိန်100လောက်ပဲရှိပါတယ်။ဟိုအလဲကပတ်စံနဲ့ဒီတရေပြားတုံခါတာဟာ10စက္ကန့်မှာအချိန်100လောက်တုံခါတယ်။ဒါကြောင့်အတန်ကထူထူကြီးထွက်လာတာပေါ့နော် low frequency ပေါ့ဒါပေမဲ့ကြီးစီဆိုပါလို့ကြီးစီထူရင်ကြားရတဲ့ချိန်တုန်းကတစ်စက္ကန့်မှာအချိန်1000ကနေအချိန်6000လောက်အထိမြင့်နေအတန်ကိုထုတ်ပါတယ်ဒါကြောင့်ကြီးစီရဲ့အတန်ပို့ပြီးတော့လွင်နေပို့ပြီးတော့ချိန်နှုံးမြင့်နေပေါ့တကယ်ဆိုရင်တချို့ကြီးစီတွေဟာတစ်စက္ကန့်မှာအချိန်တသိန်းကျော်အထိတုန်ခါနိုင်အောင်ဖန်တီးလို့ရပေမဲ့လူရဲ့သောတာအာယုံကခုနပြောလို့ပဲနားကတစ်စက္ကန့်မှာအချိန်2000ခွဲအထိပဲနော်တိတ်ကောင်းတဲ့နားကကြားနိုင်မယ်ဒီတဲ့မြင့်တဲ့ချိန်နှုံးနဲ့လာတဲ့အတန်ကိုမကြားနိုင်ပါဘူးလူသောတာအာယုံတဲ့မြင့်တဲ့အတန်ကို ultrasound လို့ခေါ်ပါတယ်ဥမာဟိုကြီးစီထုတဲ့အခါဘုံကြီးကြောင်းမှာကြီးစီကိုအကျယ်ကြီးလွင်နေအောင်ထုလိုက်တဲ့အခါကြလို့ရှိရင်တချို့ခွေးတွေဥရဲပါညာဆိုတာကျွန်တော်တို့မကြားတဲ့အတန်နဲ့ပုံမြင့်တဲ့အတန်ကိုတချို့တရိษံတွေကကြားနိုင်ပါတယ်ဒီအတန်ဟာသူတို့အတွက်အနှောက်အယှက်ဖြစ်တဲ့အတွက်သူတို့မကြိုက်လို့ဥရာလည်းဖြစ်နိုင်ပါတယ်အဲ့တော့တောတာအာယုံလူကြားနိုင်တဲ့အာယုံတဲ့မြင့်တဲ့အတန်ကိုအင်္ဂလိပ်လိုတော့ ultrasound ပေါ့နော် ultrasound ဓာတ်မှန်ရိုက်တယ်ဆိုတာစေရတုံကားမှုကငကူနားနဲ့မကြားရပေမဲ့မြင်ရတဲ့ဓာတ်မှန်နဲ့ရိုက်လို့ရတဲ့ချိန်နှုံးအဆင့်ရှိတယ်။အဲ့ဒါကို ultrasound လို့ခေါ်တာလား
။ဆူညံတန်းဆိုတာဘာပါလဲ။အတန်ရဲ့အတိုးအကျဲကိုဘာနဲ့တိုင်းတာတာပါလဲ
။အတန်ရဲ့အတိုးအကျဲကို decibel နဲ့တိုင်းပါတယ်။ dB လို့ခေါ်ပါတယ်။ decibel DECIB ရ decibel 10 bell ပို့ AT&T American Telephone and Telegraph စတီထောင်တဲ့ Scotland နိုင်ငံသား Alexandra Graham Bell ကိုဂုဏ်ပြုပြီးခေါ်တဲ့နာမည်အတန်အနေနဲ့အတန်အတိုးကျယ်ဘလောက်ကျယ်တယ်လဲတိုးတယ်လဲဆိုတာကို DB နဲ့တိုင်ပါတယ် D decibel ကိုဘလို့တတ်မှတ်ထားလဲဥပမာအဖြစ်စကားတိုးတိုးလေးပြောရင်သူက decibel 20လောက်ပဲရှိပါတယ်နာရီနှိုးဆက်ဆိုကျယ်လာပြီ decibel 80လောက်ရှိပါတယ်အစ်ဇောပိုက်ကိုပြောင်းပြီးအတန်းအရန်ချိန်အောင်လုပ်တဲ့မော်တော်ဆိုင်ကယ်ကားတွေဆိုလို့ရှိရင်ဒက်ဆီဘယ်100ရှိပါတယ်။နောက်ပြီးတော့စတိတ်ချိုးသွားနာထောင်တယ်ဆိုလို့ရှိရင်သူ့ရဲ့ဒက်ဆီဘယ်က110ရှိပါတယ်။နောက်ပြီးတော့အမ်ဘူလန့်အရေးပေါ်လူနာဆေးရုံကားဆိုလို့ရှိလို့ရှိရင်ဒက်ဆီဘယ်120လောက်ထိရှိပါတယ်။အဲနောက်ဥပမာတစ်ခုကဗျောက်အိုးဗျောက်အိုးဖောက်လိုက်လို့ရှိရင်ထိုင်းကနေညီသွားတဲ့အတန်းကဒက်ဆီဘယ်150ကျော်ရှိပါတယ်။နောက်ပြီးတော့လေမြန်ဂျက်အင်ဂျင်နာကိုရောက်သွားတယ်ဆိုလို့ရှိရင်150အထိရှိပါတယ
်။လူတယောက်တည်းအရေးပါတဲ့နားတော်တာအာယုံကိုဘယ်လိုပုံစံနဲ့ပျက်စီးစေနိုင်လဲဆိုတာကြည့်ရအောင်ပါ
။လူငယ်တွေတွားပြီးနားထောင်ကြတာတို့မြူးတုပျော်ပါတဲ့စတေးရှိုးဆိုလို့ရှိရင်ဒက်ဆီဘယ်120နဲ့140လောက်အထိမြင့်နေဆိုရင်ဒါလူရဲ့တော်တာအာယုံကိုတဖြည်းဖြည်းပျက်သွားစေနိုင်လောက်တဲ့အဆင့်မြင့်တဲ့အတန်တလောက်ကျယ်တဲ့အတန်ဖြစ်လာပါပြီ။အဲ့တော့ဒီအတန်တရာလူရဲ့နားအကြားအာယုံကိုဘယ်လောက်အဆင့်ဘယ်လောက်ကြာကြာနားထောင်ပြီးရင်စပျက်စီးယိုရင်းပါလဲဆိုတာကိုဒီသိပ္ပံပညာရှင်တွေကလေ့လာထားပါတယ်။ဒါကိုနိုင်ငံတကာကျန်းမာရေးဌာနကနေအဆင့်သတ်မှတ်ပေးထားပါတယ်။ဥပမာအနေနဲ့ဆိုလို့ရှိရင်လူနာတင်ကားရဲ့ဩဩတန်ကို15မိနစ်တည်းပို့ပြီးတောက်လျှောက်ကြာရင်ခဏခဏကြာနေရလို့ရှိရင်နားလေးတဲ့ယောဂါကြာလို့ရှိရင်နားမကြာတဲ့ယောဂါတဖြည်းဖြည်းနားလေးလာမယ်လို့သတ်မှတ်ထားပါတယ်။အဲ့တော့ stage show လိုဟာမျိုးပေါ့နော် DB 120လောက်ကျဲလောင်လုံးတဲ့အတန်ဆိုမိနစ်ဝက်ဖဲနားထောင်ပါလို့ပြောထားတယ်။အဲ့ဒီတဲ့ကြာလို့ရှိရင်နားပြက်စီးသွားမယ်ခဏခဏနားထောင်လို့ရှိရင် exposure ကြာကြာနားထောင်လို့ရှိရင်နားပြက်သွားမယ်လို့ကျမကြီးရှုထောင့်ကနေတေးချာလေ့လာပြီးတော့စံချိန်တတ်မှတ်ထားပါတယ
်။ဆုညံတန်ဟာနားယောဂါနဲ့မကဘဲနှလုံးယောဂါကိုပါဖြစ်စေနိုင်တယ်လို့ဘေးလူကိုပါစိတ်မသက်မသာဖြစ်စေတာပါ။
ဒီနာယောဂပေါ့မကျမ်းမာတာကြောင့်နှလုံးယောဂရတဲ့အဖြစ်အပျက်တွေအဲ့ဒါတွေမှတ်တမ်းတင်ထားပါတယ်ဆေးရုံတွေကနေပြီးတော့ဒီ stage show rock တွေမှာသွားနားထောင်တာအဲ့ဒါအပြင်စိတ်အနှောက်အယှက်ဖြစ်တာပေါ့နော်အဲ့ဒါတိတ်ဆိုးပါတယ်အတန်အကျယ်ကြီးကြောင့်မခံနိုင်တဲ့စိတ်တော့ကရောက်ရတာကိုလူတိုင်းသတိပြုနိုင်ရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တီဂီတာတွေသွားနားထောင်တဲ့နေရာတွေအာကစားပွဲတွေကလွဲလို့ကဘာမှာအဆင့်မြင့်တဲ့နိုင်ငံတွေမှာဘယ်နေရာမှကြဲကြဲလောင်လောင်ဟောကြားဟစ်ကြပြောကြမလုပ်ကြပါဘူ
းဒေါက်တာပရိသတ်တင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့နော်
တော့ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်ခုကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်ဆူရနိုင်ငံမှာနှစ်နှစ်အတွင်းအရသာဆူရအုပ်ချုပ်မှုအောင်ပြန်ရအောင်စီစဉ်ထားတဲ့အကြောင်းအာနာသိစေကောင်းဆောင်တွေကပြောဆိုလိုက်ပါတယ်ချိန်နဲ့မှာပဲဆေးရဆွေးမှုလူသားတွေပေါ်ကျွတ်လွန်တဲ့ရဆွေးမှုလူမျိုးတုံးတက်ပြတ်မှုဆွဆွဲချက်တွေနဲ့အပြည်ပြည်ဆိုင်ရာရဆွေးပြမှုဆိုင်ရာတရားရုံး ICC ကအလို့ရှိနေတဲ့တမနာအိုမာရဲ့ဖာရှီယာကိုတော့ဘယ်နိုင်ငံကမှလွှဲပြောင်းပြီးမှမဟုတ်တဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားကြတာပါ။တိုင်းပြည်ကိုအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့တမနာအိုကိုလေးလချာစက်ချင်ဆန္ဒပြနေသူတွေကတော့အာဏာသိမ်းပြီးနောက်ပိုင်းထုတ်ပြန်ထားတဲ့ညမထွက်အမိန့်ကိုဖိစံပြီးမနေ့ညကဆက်လက်ဆန္ဒပြခဲ့ကြတာပါ။ပါကစ္စတန်နိုင်ငံနောက်တော်မင်္ဂဇေတခုမှဒီနေ့မနေ့စောပိုင်းတုန်းကအင်အားဖြင့်ပုံတလုံးပေါက်ခွဲရာကလူ78ဦးတက်မနေတည်ဆုံးပြီး48ယောက်တန်ရသွားပါတယ်။ဘလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကွတ်တာမြို့ကရှီယာမွတ်စလင်အများစုရာရှီယာရက်ကစိုက်ဆိုင်မှာထောင်ထားတဲ့ပုံတလုံးပေါက်ခွဲရာဖြစ်ပြီးတည်ဆုံးသူတွေထဲမှာလူနည်းစုဝင်တွေအများပြားပါဝင်ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာနှွေဦးပေါက်လာတဲ့အတွက်ထိုးစစ်ဆင်မှုတွေပြန်လည်စတင်နေပြီဖြစ်တဲ့ကြောင်းတာလီဘန်တွေကကြေညာလိုက်ပါတယ်။အဆုံးမတတ်နိုင်တဲ့ဂျီအက်ဖာသာရေးစုပွဲကိုဆက်လက်ဆင်နွှဲသွားမှာဖြစ်တဲ့ကြောင်းတာလီဘန်အဖွဲ့ရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြလိုက်တာလည်းဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thrade ဖြစ်ပါတယ်။ဒီကနေ့တောက်ကြညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ1925/32နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နှစ်တစ်ခုအချိန်ခါသမီးရသောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Welcome.